Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အသံကနေ2015ခုနှစ် February 28ရက်စနေနေ့နက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိ line to meter 24 32နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ဒီမှာ engine နိုင်ပါ
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ဖက်သတင်းတွေကိုတော့မတ်နန္ဒာ channel ကျွန်တော်ကြိုကြောသိင်းချင်ညာပါပါ။ဆီးရီးယားရှေ့မြောက်ပိုင်းက IS အဖွဲ့ရဲ့အဓိကခြေကုပ်မြို့ကိုကာရစ်တပ်ဖွဲ့တွေကသိမ်းလိုက်တယ်လို့ပြောပါတယ်။ထင်ရှားတဲ့ဘင်္ဂလားဒေ့ရှ်ဖော်အမေရိကန်ဘလော့ဂါတဦးဒါကာမြို့တော်မှာဒါနဲ့အခုခံရပြီးတည်ဆုံသွားပါတယ်။ဆိုမာလီပြည်နယ်သမားတွေ9နှစ်ကြာဖမ်းထားတဲ့ထိုင်း9ဖမ်းတင်မော်တာ4ဦးပြန်လွှတ်လာပါတယ်။ဒီသတင်းတွေအပအဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။သတင်းစီစဉ်အပြီးမှာတော့မြန်မာနိုင်ငံမှာ Facebook ပေါ်တယောဓာတ်ပုံတင်တဲ့ဓာတ်ပုံသတင်းသမားအဖမ်းခံရတဲ့အကြောင်းတင်ပြမှာပါ။ဒါအပြင်တရုတ်မြန်မာနယ်စပ်လောက်ကိုင်ဒေသတိုက်ပွဲတွေအပေါ်တရုတ်ပညာရှင်တွေဘယ်လိုသုံးသပ်တယ်လဲဆိုတာကိုလည်းကြားဖို့ရှိပါတယ်။အဲ့ဒီနောက်မှာတော့
Article 18ကတော့ကျွန်တော်တို့ဒီ Freedom of Expression လို့ခေါ်တဲ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းရိုက်ထားတဲ့
မကြခင် check သမရနိုင်ငံမှာကျင်းပတော့မယ်နိုင်ငံတကာလူ့အခွင့်အရေးမှတ်တမ်းရုပ်ရှင်ပွဲတော်မှာမြန်မာကားတွေလည်းပါဝင်ပြသမယ်အကြောင်းတင်ပြဖို့ရှိပါတယ်။ဒါအပြင်အပတ်စဉ်ကဏ္ဍတွေတင်ဆက်တဲ့အခါမှာတော့ညီအောက်ရေထိမ့်သိမ့်ဖို့လိုအပ်ကြောင်းပြောပြထားတဲ့သိပ္ပံနဲ့ဤပညာအစီအစဉ်နဲ့အမျိုးသမီးကဏ္ဍအကြောင်းကိုလည်းထုတ်လွှင့်ဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မနန္ဒာချန်တို့ကပြောပြပါအောင်ရှင်။
အစ္စလာမ်စစ်သွေးကြော IS အဖွဲ့ရဲ့အဓိကစခန်းတစ်ခုဖြစ်တဲ့ Syria ရှေ့မြောက်ပိုင်းကမြို့တစ်မြို့ကိုလွတ်မြောက်အောင်လုပေးခဲ့ပြီလို့ Quraysh တပ်ဖွဲ့တွေကပြောပါတယ်။ Hasakhey ပြည်နယ်က Tal Hamis မြို့ကို Quraysh တပ်ဖွဲ့တွေကသိမ်းယူလိုက်ပြီလို့ YPG လူထုကော်မတီတပ်ဖွဲ့ပြောခွင့်ရသူက VOA ကိုအတည်ပြုပြောတာပါ။ Syria နိုင်ငံက Khamishli နဲ့တခြား Quraysh မြို့တွေ Iraq ကစင်ဂျာဒေသတွေကိုတိုက်ခိုက်ဖို့မဲဒီမြို့ကိုအခြေစိုက်ပြီး IS တွေကအကွက်ချလှုပ်ဆောင်နေတာကြောင့်အခုအောင်ပွဲဟာ IS အဖွဲ့အတွက်အထည်နာမှုကြီးပဲလို့VOA Courage ဘာသာဌာနကိုအဲ့ဒီပြောခွင့်ရကပြောပါတယ်ဒီအကြမ်းဖက်အဖွဲ့ရဲ့လက်အောက်မှာအနာဂတ်မရှိဘူးဆိုတာကိုနားလည်ကြတဲ့အတွက်အခုတိုက်ပွဲမှာဒေတာတွင်းအာရဗ်တပ်ဖွဲ့အရေးအတွက်တော်များများပါဝင်ကူညီခဲ့ကြတယ်လို့လည်းသူကဆိုပါတယ် Courage လက်နက်ကင်တွေနဲ့ American ဥဆောင်တဲ့ညွန်မောင်းအဖွဲ့ရဲ့မကြသေးခင်ရက်တွေအတွင်းလေကြောင်းတိုက်ခိုက်မှုတွေကြောင့်စစ်သွေးကြော185ရောက်တဲ့မင်းနေတည်ဆုံးတယ်လို့ Syria လူခွင့်ရေးအခြေအနေစောင့်ကြည့်လေ့လာရေးအဖွဲ့ကပြောပါတယ်
American မိမိလုံခြုံရေးဝန်ကြီးဌာနရဲ့အုံစရိတ်တွေကုံဆုံးမှုနိုင်ပိုင်းမဲ့ကြံတော့တဲ့အချိန်မှာလုံခြုံရေးဝင်ကြီးဌာနအတွက်အသုံးစရိတ်ဥပဒေချမ်းကိုအောက်လွှတ်တော်ကပယ်ချလိုက်ပါတယ်။အောက်လွှတ်တော်နဲ့အထက်လွှတ်တော်နှစ်ရပ်စလုံးကဒီဥပဒေချမ်းကိုအတိမပြုနိုင်ရင်တောက်ကြနေညတကောင်ရန်ရောက်တာနဲ့နေဆက်လုံခြုံရေးတပ်ဖွဲ့ဝင်တွေလေစိတ်တွေမှာခရီးသည်တွေကိုစစ်ဆေးရတာလို့လုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့ကမ်းခြေဆောင်တပ်ဖွဲ့ဝင်တွေအပါအဝင်ဌာနဆိုင်ရာဝန်ထမ်းတွေအတွက်အသုံးစရိတ်ဟာသုံးဆွဲခွင့်ရပ်ဆိုင်းကုန်မှာဖြစ်ပါတယ်။လွှတ်တော်တွင်မှာကန့်ကွက်မဲ224မဲထောက်ခံမဲ203မဲနဲ့ရေရိုဗန္ဒာရေးဥပဒေမူကြမ်းကိုပယ်ချခဲ့ရဖြစ်ပါတယ်ဒီဥပဒေမူကြမ်းအရဗန္ဒာရေးအသုံးစရိတ်ကိုနောက်ထပ်3ဘက်စာပေးထားမယ်ဥပဒေကြမ်းဖြစ်ပါတယ်အတိုက်ခံ Republican Party အနေနဲ့ American ပြည်ထောင်စုကိုတရားမဝင်ဝင်ရောက်လာသူတွေကိုနေရရင်ပြန်ပို့နေတာတွေကိုကန့်သတ်မယ်သမ္မတ Barack Obama ရဲ့လုတ်ပိုင်ခွင့်နဲ့ပြဋ္ဌာန်းထားတဲ့ဥပဒေကိုပြောင်းလဲဖို့စ조사နေတာကြောင့်အခုလိုအသုံးစရိတ်သတ်မှတ်ရေးမှာပြဿနာတွေကြုံနေရတာလည်းဖြစ်ပါတယ်တောက်ကြနေအစောပိုင်းမှာတော့တနစ်စာ3စိတ်ဒေါ်လာ 39.8 ဘီလီယံသတ်မှတ်မဲ့ဥပဒေချမ်းတရက်ကိုလူဝင်မှုကြီးကြပ်ရေးအတွက်ကန့်သတ်ချက်တွေမပါဘဲနဲ့အထက်လွှတ်တော်ကအတည်ပြုပေးခဲ့တာဖြစ်ပါတယ်။အခုလိုဒီဥပဒေချမ်းပယ်ချခံခဲ့ရတဲ့အတွက်အမိမြေလုံခြုံရေးဝန်ကြီးဌာနရဲ့ဝန်ထမ်း3000လောက်အလုံးမစင်းရပဲနားနေကြရမှာဖြစ်တယ်လို့နောက်ထပ်2,400ကတော့လကမရပဲနဲ့အလုဆင်းကြရမှာဖြစ်ပါတယ်။အမိမြေလုံခြုံရေးဝန်ကြီးဌာနဟာအမေရိကန်ပြည်ထောင်စုရဲ့နယ်စပ်ဒေသတွေကိုစောင့်ကြည့်ရတာလေစိတ်တွေမှာခီးသည်တွေကိုစစ်ဆေးရတာလို့လုံခြုံရေးအတွက်တာဝန်ယူရတဲ့အစိုးရဌာနတစ်ခုလည်းဖြစ်ပါတယ်
။အမေရိကန်နဲ့ကျူဘာနိုင်ငံတို့ကြားဆယ်စုနှစ်5ခုကြာအဆက်အသွယ်ပြတ်တောက်နေခဲ့ပြီးတဲ့နောက်တန်တမန်အဆက်အသွယ်ပြန်ထူထောင်ရေးဖြစ်နိုင်ကြတွေကိုရှာဖွေကြဖို့နှစ်နိုင်ငံတန်တမန်တို့ရဲ့ဆွေးနွေးပွဲကိုတောက်ချန်လေးက Washington DC မြို့တော်မှာစတင်ပါတယ်။ကျူဘာပေါ်ကုံတွေရေတန်ခတ်ပိတ်ဆို့မှုအဆုံးသက်ရေးသမရဗရာဂိုဘားမားရဲ့အစီအစဉ်တစ်စီးတစ်ပိုင်းဖြစ်အခုဆွေးနွေးပွဲတွေကိုလုပ်တာပါဝါရှင်တန် DC နဲ့ဟာဗာနာမြို့တော်တွေမှာနှစ်နိုင်ငံတန်ယုံတွေကိုဖြစ်နိုင်တဲ့အမြန်ဆုံးဖွင့်လျေးကိစ္စတောက်ကြနေဆွေးနွေးပွဲမှာအဓိကထားဆွေးနွေးကြတယ်လို့အမေရိကန်နိုင်ငံကြီးဌာနအကြီးအကဲတာဝန်ရှိသူတူကပြောပါတယ်အမေရိကန်နိုင်ငံကြီးဌာနကသတ်မှတ်ထားတဲ့အကြမ်းဖက်ဝါဒကိုကိုယ်တိုင်ထောက်ခံအားပေးတဲ့နိုင်ငံစင်းတွေကနေကျူဘာနိုင်ငံကိုဖယ်ရှားပေးဖို့နဲ့တန်ယုံဖွင့်ဖို့ကိစ္စကိုချိတ်ဆက်ထားတယ်လို့ကျူဘာကပြောထားပါတယ်အကြမ်းဖက်ဝါဒကိုထောက်ခံအားပေးတဲ့နိုင်ငံဖြစ်သတ်မှတ်ထားတဲ့ကိစ္စဟာတီးခြားလုပ်ရမယ့်လုပ်ငန်းစဉ်ဖြစ်တယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကတောက်ကြနေမှာပဲပြောပါတယ်။ စီးရင်တွေကနေပယ်ဖျက်ပြီးဖို့ကိစ္စမှာလွန်ခဲ့တဲ့6လအတွင်းနိုင်ငံတကာအကြမ်းဖက်လုပ်ရတွေကိုထောက်ပံ့တာ၊ကူညီတာဒါမှမဟုတ်အားပေးတာတွေမလုပ်ဘူးဆိုတဲ့သတ်မှတ်ချက်နဲ့ကိုက်ညီဖို့လိုတယ်လို့မစ္စတာဂယ်ရီကပြောပါတယ်
။မက္ဆီကိုနိုင်ငံမှာအလို့ရှိဆုံးမူရရာစာတွေတဲကတဦးဖြစ်တဲ့ဆာဗန်ဒိုလာတူတာဂိုမက်စ်ကိုဖမ်းဆီးမိတဲ့အကြောင်းမက္ဆီကိုပြည်ထောင်စုရဲတပ်ဖွဲ့ကပြောဆိုလိုက်ပါတယ်ဂိုမက်စ်ကိုတနက်တစ်ချက်မဖောက်ရဘဲနဲ့မီချွာကန်ပြည်နယ်အနောက်ပိုင်းမှာတောက်ကြနေကဖမ်းဆီးမိခဲ့တာဖြစ်တယ်လို့အစိုးရအရာရှိတွေကပြောပါတယ်သူဟာမီချွာကန်ပြည်နယ်တဝမ်းနိုင်ငံရေးနဲ့ကုန်သွယ်ရေးလောကကိုလွှမ်းမိုးခဲ့တဲ့ Knights Templar လို့ခေါ်တဲ့မူရစ်ဂိုင်းကြီးရဲ့ခေါင်းဆောင်တဦးလည်းဖြစ်ခဲ့ပါတယ် Knights Templarကိုင်းကောင်းဆောင်တွေကိုအစိုးရအရာရှိတွေကလိုက်လံဖမ်းဆီးနေတဲ့အထက်မှာဒါဟာနောက်ဆုံးဖမ်းဆီးမှုလည်းဖြစ်ပါတယ်။ကျောင်းဆရာတဦးဖြစ်ခဲ့ဘူးတာကြောင့်ကျောင်းဆရာလို့ခေါ်လို့ရှိကြတဲ့မူရစ်ကိုင်းကောင်းဆောင်ဂိုမက်စ်ဟာဥပဒေချိုးဖောက်ပေမဲ့စင်ရဲသားတွေအပေါ်ရရောတဲ့သူတယောက်လို့ပြုမူလို့ရှိတတ်ပါတယ်။ Knights Templar အဖွဲ့ရဲ့ခေါင်းဆောင်ဖြစ်လာချိန်မှာလည်းသူဟာစင်ရဲမွဲတေမှုတိုက်ဖျက်ရေးလှုပ်ရှားတဲ့ဂိုင်းဖြစ်ကျင့်သုံးမှုတင်းတင်းကြပ်ကြပ်စီကံတတ်မှတ်ခဲ့တာပါ။သူ့ရဲ့အပေါင်းအပါတော်တော်များများဖမ်းဆီးခံခဲ့ရပြီးတဲ့နောက်ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲသူ့ကိုဆက်ဖမ်းဖို့ခြေရာခံမိခဲ့တာလည်းဖြစ်ပါတယ်။မက္ဆီကိုအစိုးရတာဝန်ရှိသူတွေကတော့လာနဲ့ချီစုံစမ်းထောက်လန်းမှုတွေကနေအခုလိုဖမ်းဆီးနိုင်ခဲ့တာလို့ပြောဆိုခဲ့ပါတယ်။
UAE ဘီရီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ပြည်ရေကနေစနေနေ့မနေ့ဖက်တင်ပြမျိုးကိုဆက်လက်ထုတ်လွှင့်နေပါတယ်။တင်းကျပ်တဲ့ဘာသာရေးယူဝါဒကိုဆန့်ကျင်ရေးသားသူထင်ရှားတဲ့ဘင်္ဂလားဒေ့ရှ်နယ်ဘွားအမေရိကန်နိုင်ငံသားဘလော့ဂါတဦးဘင်္ဂလားဒေ့ရှ်နိုင်ငံရဲ့မြို့တော်မှာဒါနဲ့အခုခံရပြီးသေဆုံးသွားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘွားအမေရိကန်နိုင်ငံသားအဗီဂျစ်ရိုင်းနဲ့ဇနီးဖြစ်သူရာဖီဒါအာမက်တို့ဟာဒါကာတက္ကသိုလ်မှာလုပ်တဲ့စာအုပ်ပြောက်ပွဲတစ်ခုကနေပြန်လာပြီးတဲ့နောက်ကြာသပတေးနေ့ညနှောင်းပိုင်းမှာတိုက်ခိုက်ခံရတာလို့အာနာဘယ်နီကပြောပါတယ်။ကိုယ်တိုင်ကလည်းဘလော့ဂါတဦးဖြစ်တဲ့ဇနီးဖြစ်သူအာမက်ကတော့စူးစူးရွားရွားဒဏ်ရာရသွားပါတယ်။မွတ်စလင်အများစုဖြစ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာလွတ်လပ်စွာတွေးခေါ်စဉ်းစားတာကိုအားပေးတဲ့ဘာသာရေးကင်းတဲ့စာရေးသူတွေပေါ်မကြာသေးခင်နှစ်တွေတွင်တိုက်ခိုက်မှုတွေဖြစ်နေတာမှာအခုဖြစ်ကနောက်ဆုံးပေါ်လာတာပါမတူကွဲပြားတဲ့တခုခုကိုယုံကြည်သူတွေလွတ်လပ်တဲ့တွေးခေါ်သူတွေဟာအတိုက်ခိုက်ခံနေရအရေးယူပြီးထောင်ချခံနေကြရပါတယ်လို့ဘင်္ဂလားဒေ့ရှ်လူ့ခွင့်ရေးလှုပ်ရှားသူအာဒီလာရာမန်ခန်ကအခုဖြစ်ရပေါ်တုံ့ပြန်ပြောဆိုပါတယ်တိုက်ခိုက်တဲ့ဖြစ်ရကိုတွေ့မြင်သူတွေရှိပေမဲ့ဘယ်သူမှဝင်ပြီးမကူညီတယ်လို့တိုက်ခိုက်သူတွေကိုဖမ်းပေးတာလည်းမရှိဘူးလို့ဘင်္ဂလားဒေ့ရှ်အခြေစိုက် The Daily Star သတင်းစာကဖော်ပြပါတယ်အန်ဆာဘင်္ဂလား7လို့ခေါ်တဲ့မတိမစားစစ်သွေးကြောအုပ်စုတစ်ခုကတိုက်ခိုက်မှုဟာသူတို့လက်ချက်လို့ကြေညာပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့သတင်းလွှတ်ခွင့်အခြေအနေအရပြီးခဲ့တဲ့နှစ်ကနိုင်ငံပေါင်း180တဲ့အဆင့်146ဖြင့်နေစည်းမထားသတင်းတော့များအဖွဲ့ကသတ်မှတ်ထားပါတယ်
။ဆိုမာလီပင်လယ်ဓားများတွေကပြန်ပေးဆွဲပြီးတော့9နှစ်ကြာဖမ်းဆီးတာခံခဲ့ရတဲ့ထိုင်း၅ဖမ်းသင်္ဘောသား၄ယောက်ကိုအခုနောက်ဆုံးပြန်လွှတ်ပေးလိုက်ပါတယ်။ပြန်ပေးဆွဲခံရသူတွေပြန်လည်လွတ်မြောက်လာတာကိုတော့ဆိုမာလီယာနိုင်ငံဆိုင်ရာကုလသမဂ္ဂကိုယ်စားလှယ်နီကိုလတ်စ်ကေကတောက်ကြနေမှာအတည်ပြုခဲ့တယ်လို့ကြိုးဆိုကြောင်းလည်းပြောကြားခဲ့ပါတယ်။2010ဧပြီလကတည်းကဆိုမာလီပင်လယ်ဓားများတွေဖမ်းဆီးတာခံခဲ့ရတဲ့ထိုင်းသင်္ဘောသားတွေဟာပြန်ပေးဆွဲခံရသူတွေထဲမှာအချိန်အကျဆုံးအဖမ်းခံခဲ့ကြရတာလည်းဖြစ်ပါတယ်။ကုလသမဂ္ဂကတော့ဆိုမာလီပင်လယ်ဓားများတွေကနေဆက်ပြီးဖမ်းဆီးထားသူ26ယောက်ကြံနေဆဲဖြစ်ပြီးတော့ဒီလူတွေဟာဒီလူတွေအားလုံးဟာလည်း2012ခုနှစ်မက်လာကအိန္ဒိယသမုဒ္ဒရာအတွင်းမှာစီးနှင်းပြန်ပေးဆွဲခံခဲ့ရတဲ့အိုမန်နိုင်ငံမှတ်ပုံတင် FV Naham သင်္ဘောကဖြစ်တယ်လို့ပြောဆိုခဲ့ပါတယ်
။ကဘာကြီးဟာတိုကိုယောဂအန်ဒရီကိုရင်ဆိုင်ဖို့ဘယ်တော့မှလည်းမတူအောင်ကောင်းကောင်းပြင်ဆင်ထားပေမဲ့ကတ်ယောဂဖြစ်နိုင်ချေကိုရင်ဆိုင်ဖို့တော့အလွန်မင်းအားနည်းနေတော့မယ်လို့ကဘာကျမရေးဖွဲ့ WHO ကတောက်ကြနေမှာပြောလိုက်ပါတယ်။နောက်တစ်ချိန်ကတ်ယောဂဘယ်နေရာကနေပေါ်လာမယ်ဘယ်ဗိုင်းရပ်စ်ပိုဖြစ်မယ်ဆိုတာတွေအပါအဝင်တူကိုယောဂာနဲ့ပတ်သက်ပြီးဘာကူမှမခံမနိုင်ဘူးလို့တူကိုယောဂာဆိုင်ရာစာမျက်နှာ9မျက်နှာပါအစည်းအဝေးဆောင်မှာကုလသမဂ္ဂကျန်းမာရေးအေဂျင်စီကပြောထားတာပါတူကိုဗိုင်းရပ်စ်အမျိုးမျိုးပေါင်းစပ်ပြန့်နှံ့နေပြီးလူနဲ့တိရစ္ဆာန်ကြားမှာမျိုးဥပ္ပီစာပိုင်းဆိုင်ရာပြန်လည်ဖလှယ်တာတွေလည်းရှိနေပါတယ်အဲဒီလိုအခြေအနေတွေကိုအနီးကပ်လေ့လာဆောင်ကြည့်သွားရမယ်လို့ WHO ကသတိပေးပါတယ်2014ခုနှစ်တွင် WHO ရဲ့ကမ္ဘာလုံးဆိုင်ရာတူကိုယောဂာဆောင်ကြည့်ရေးနဲ့တုံ့ပြန်လှုပ်ဆောင်ရေးစနစ်ကနေနိုင်ငံပေါင်း122နိုင်ငံကတက်ခွဲကမ်းပေါင်း142ခုမှာစမ်းသပ်မှုပေါင်း 1.9 သန်းကျော်ကိုလုပ်ခဲ့ပါတယ်တူကွေးကတ်ယောဂါဟာလက်ရှိတည်ထားသမျှကူးစက်ယောဂါတွေထဲမှာတစ်ကမ္ဘာလုံးပြန့်နှံ့ကူးစက်နိုင်ဆုံးယောဂါဖြစ်တာကြောင့်နိုင်ငံတိုင်းဟာအကောင်းဆုံးကြိုတင်ပြင်ဆင်ထားတဲ့လို့ WHO ကအစိုးရတွေကိုအကြံပေးထားပါဗျ။အီဘိုလာယောဂါကိုတက်ဖြစ်တာမှာတာမန်ထက်ထူးခြားတဲ့ဒုတမှုတွေရထားပေမဲ့လည်းယောဂါဘူးတက်ဖြစ်ရေလုပ်ငန်းမပြီးသေးဘူးလို့ အမေရိကန်သမ္မတဘရက်ကိုဘာမှကပြောလိုက်ပါတယ်ယောဂပူပြန့်နှံ့ဖြစ်ပွားတာဟာပူပြီးတော့တောင်းမှဆိုးရွားသွားနိုင်ခဲ့ပြီမလဲအခုတော့ထိန်းချုပ်ထားနိုင်ပြီလို့လိုင်ဘေးရီးယားသမ္မတအယ်လန်ဂျွန်ဆန်ဆလီဖ်နဲ့တောက်ကြနေကအင်ဗျူရောမှာမတွေ့ခင်မစ္စတာအိုဘားမားကပြောပါတယ်လိုင်ဘေးရီးယားနိုင်ငံမှာအီဘိုလာရောဂါဖြစ်တဲ့အရေအတွက်ဟာအမြင့်ဆုံးအချိန်ကနေဆိုရင်65ရာခိုင်နှုန်းရောကျသွားပြီးယောဂပူကူးစက်ခံရတဲ့ဖြစ်ရပ်အသစ်အရေအတွက်ဟာသတင်းတစ်ပတ်အတွင်းမှာနည်းနည်းပဲရှိတော့တယ်လို့သူကပြောပါတယ်ယောဂပူဖြစ်ပွားတာရောကျသွားတာနဲ့အမျှအောင်မြင်မှုပေါ်ကျဉ်းနေတာမျိုးကိုဘယ်လိုရှောင်ရှားကြမလဲဆိုတာနဲ့လိုင်ဘေးရီးယားစီးပွားရေးတိုးတက်ဖို့အခြေခံအဆောက်အအုံတွေကိုပြန်တည်ဆောက်ဖို့ဘယ်လိုကူညီကြမလဲဆိုတာတွေကိုသမ္မတဆလီဖ်နဲ့ဆွေးနွေးမယ်လို့မစ္စတာအိုဘားမားကပြောပါတယ်အမေရိကန်စီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်းက2014ခုနှစ်ရဲ့နောက်ဆုံးလပိုင်းအနည်းငယ်တွင်ပထမထင်ထားတာထက်ပိုပြီးနှိမ့်ကွေးသွားပါတယ်။ပြည်တွင်းထုတ်လုပ်မှုတန်ဖိုးစုစုပေါင်း GDP ဟာသရုပ်ထားလေးလက်ပတ်မှာ 2.2% ခန့်နှုန်းရှိတယ်လို့တောက်ကြံနေကကုသရေးဝန်ကြီးဌာနကနေထုတ်ပြန်ပါတယ်။ဒါဟာပြင်အရင်ကခန့်မှန်းတာထက်အတိုင်ငယ်နည်းပြီးတတိယလေးလက်ပတ်တိုးတက်မှုနှုန်းရဲ့ထက်ဝက်ပဲရှိပါတယ်။ဘဟုအစိုးရရဲ့အသုံးစရရောကြတာနဲ့တင်သွင်းကုန်ပိုများတာကြောင့် GDP တိုးတက်မှုနှုန်းရောကျသွားတာလို့အမေရိကန်ကုသရေးဝန်ကြီးဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။
စနေနေ့နက်ခင်းသတင်းအစီအစဉ်ကိုကိုကျော်ကျော်သိန်းနဲ့မနန္ဒာချန်တို့ကပြောပြသွားတာပါရှင်။မကြာခင်မှာတော့ IS Islamic ဆွမ်းရောက်စစ်သွေးကြော်တွေကိုပြန်ပြီးခုခံနေတဲ့ Christian လက်နက်ကိုင်တွေရဲ့အခြေအနေတွေကိုကြားမှာပါ။အခုတော့မြန်မာအာဏာပိုင်တွေကိုတယောဓာတ်ပုံတင်တဲ့ဓာတ်ပုံသတင်းသမားအဖမ်းခံရတဲ့သတင်းကိုပြောပြမှာပါရှင်။မြန်မာအာဏာပိုင်တွေကိုရုပ်ပြောင်လှုပ်ထားတဲ့ဓာတ်ပုံတွေကို Facebook ပေါ်မှာတင်ခဲ့တဲ့မုံရမျိုးကအလွတ်သတင်းတောက်ကိုအောင်နေမျိုးကိုနိုင်ငံတော်အစိုးရပေါ်အကြီးညိုပြက်စီမှုပုံမှားတွေနဲ့မုံရမျိုးရဲစခန်းကဖမ်းဆီးလိုက်ပါတယ်။သူ့ကိုဖမ်းဆီးစစ်ဆေးနေစေဖြစ်ကြောင်းရဲစခန်းကတော့ပြောပါတယ်။ကိုညံဝင်းအောင်ကဆက်ပြီးတော့ပြောပြမှာပါရှင်
။သတင်းတောက်ကိုအောင်နေမျိုး Facebook ပေါ်တင်ခဲ့တဲ့ဓာတ်ပုံထဲမှာကွန်လုံရက်40ဆိုတဲ့ရုပ်ရှင်ကားကိုပုံသဏ္ဍာန်တစ်မျိုးပြောင်းပြီးအစိုးရထိတ်တန့်တာဝန်ရှိသူတွေရဲ့မျက်နှာတွေနဲ့လှောင်ပြောင်လှုပ်ထားတဲ့ဓာတ်ပုံဖြစ်ပါတယ်။ကိုအောင်နေမျိုးကိုမူရီစေဝါအကြောင်းပြချက်နဲ့ဂျာနာပရင်းနဲ့ညီနဲ့တကောင်အချင်းအိမ်မာလာရောက်ဖမ်းဆီးသွားတာဖြစ်တယ်လို့မိတ်ဆွေဖြစ်သူကိုကန်ဆွေကပြောပါတယ်
။အဲသူတို့အကြောင်းပြတော့မူရီစေဝါဆိုပြီးတော့တောင်းလာဝန်ဆောင်ဝင်လှုပ်တာပေါ့နော်။တကယ်တကယ်ကတော့အဲ့ဒီ Facebook ကိစ္စပဲ။အဲ့ဒီ Facebook ကိစ္စမှာပေါ့နိုင်ငံတော်ကြီးကဲတွေအပေါ်တွေပါလိမ့်မို့ပေါ့နော်။သူကမျိုးပြက်တဲ့ပုံလည်းဘာလဲသူတို့ယူဆတာပေါ့နော်။ဟိုတက်ကရဲညွှန်ပြပြီးတော့မှရဲစမ်းမှုပါလို့နဲ့ပူပေါင်းပါဝင်ပွဲလို့တော့ညနေ့ဆက်လာလို့ဝင်ပါတယ်ပြီးကျွန်တော်ကပြီးရလို့ဒီနေ့မှဘယ်နှခင်မှကျွန်တော်ကနိုင်ပြီးတော့အကူညီပေးတာလေနော်။ညမှစမ်းမှုလည်းကျွန်တော်စကားလေးတော့မှကျွန်တော်တို့စကားပြောဖြစ်တယ်။အဲ့ဒီအချိန်မှာကျွန်တော်တို့ခေါ်တွေ့ဆုံတဲ့အချိန်မှာအမှုဖွင့်လိုက်ပြီးလို့ကျွန်တော်တို့ပြောပြပါတယ်
။တရင်နောက်ကိုအောင်နေမျိုးကိုအရေးပေါ်စီမံမှုအဲ့ဥပဒေပုံမှန်ငါးကကြီးငါတို့နဲ့ဖန်စီတာကြောင်းမုံရမျိုးမှရဲစခန်းမှုဒူရဲမှုပြုံးလွင်ကပြောပါတယ်။
သူရဲ့ဒီတိုင်းစာမှာဒီကောင်နေမျိုးက Facebook ပေါ်မှာသူတင်တဲ့ဒီဓာတ်ပုံတွေပေါ့နော်ဓာတ်ပုံတွေနဲ့အဲ့မှာစာသားတွေကိုစာသားတွေရဆိုလို့ရှိရင်ဒီတော်စုအစိုးရအပေါ်မှာပေါ့နော်စစ်တာပြည့်စင်ရန်ဒီနောက်စီကံနေဖြီဆန်ဖို့နောက်တစ္ဆာမဲဖို့နောက်တော်ဝတရားဆောင်ရွက်တာကိုရိုးရိုးကြီးခိုက်စေဖို့ပေါ့နော်အနောက်ရှက်ပြည့်စေဖို့မမှန်ကောင်းတိတဲ့နဲ့ဒီမမှန်သတင်းကိုထုတ်လွှင့်ဖို့ဒါချော်ရခဲ့တယ်ဆိုကြကျွန်တော်တို့အကျူးပါပဲဒါဆိုဆွဆွဲချက်ပါဗျအဲ့ဒီအရာရေးပေါ်စီမံမှုအဲ့ဒီကောငါကာကြီးငါအဲ့ဒီအရာအရေးယူပေးဖို့လာတိုင်တယ်တိုင်တဲ့အတွက်ကြောင့်ကျွန်တော်တို့မဟုတ်ဘူးအရေးယူထားတာဖြစ်ပါလေဗ
ျဓာတ်ပုံသတင်းတောက်တူဖြစ်တယ်လို့နိုင်ငံရေးတကြွလှူရှားသူတူလည်းဖြစ်တယ်လို့သူ့အတိုင်းဝိုင်းကဆိုပါတယ်သူ့ကိုအခုလိုဖမ်းထားတဲ့ပုံမှန်တွေဟာအကြောင်းပြချက်ပေးုံတက်တက်တာဖြစ်တယ်လို့မိတ်ဆွေဖြစ်သူကိုကန်ဆွေကပြောပါတယ
်ဘယ်မှုစီကသူ့ဦးလေးကအမှားတော့အကြောင်းပြဖားတယ်လို့ကျွန်တော်တို့ထင်တာပေါ့နော်ယူဆတာပေါ့နော်တကယ်လည်းမှုစီလုံးတဲ့လူကမဟုတ်တာလားသူမီဒီယာလောကမှာဒီဝန်လှုပ်ရှားတဲ့လူတွေပဲတကယ်လည်းချဘူးလည်းမတွေ့ဘူးပေါ့ဗျာအဲမတွေ့တော့ကျတော့ဒီသူ့ရဲ့စစ်တီးတို့ကွန်ပျူတာတွေတို့ဘာလို့အဲဒီမီဒီယာတွေကစစ်တီးကိုအကုန်လုံးဒိတ်ဆိုင်မှာသူတို့လိုချင်တဲ့ file တွေပါတွေ့သွားပြီးတော့အဲတရားဆွဲတယ်လို့ကျွန်တော်ယူဆပါတယ်ဗျာ
ကိုအောင်နေမျိုးမှုကိုယမန်နှစ်ပတ်ယူလာပြီးမတ်လ12ရက်နေ့မှာတရားရုံးတင်စစ်ဆေးသွားမယ်လို့ဒူရဲမှုပြုံးလွင်ကပြောပါတယ
်တရားသူကြီးရှိကိုတင်ပြပြီးတော့တရားသူကြီးရဲ့ဒါရမန်ပေါ့နော်သူ့ရဲ့ချုံမိတ်ပေးတဲ့အရာကျွန်တော်တို့ကဒါဖန်ထားတာဖြစ်ပါတယ်ဗျာကျွန်တော်စစ်စစ်တဲ့ကာလပါကျွန်တော်တို့ကရဲတပ်ဖွဲ့ကကျွန်တော်တို့စစ်ပါပါဗျစစ်စစ်ပေါ်ပေါက်ချက်ပေါ်မှာမူတည်ပြီးတော့အဲဒါဘသူတွေအပြစ်ရှိပါတယ်သူ့အပြစ်ဘသူတွေလည်းထပ်ပြီးအပြစ်ရှိရင်လည်းအပြစ်ရှိလာပါတယ်ဆိုတာဒါထပ်ပြီးပေါ်ပေါက်လာပါမယ်ခင်ဗျလာမယ့်မတ်လ12ရက်နေ့မှာအဲ12ရက်နေ့ကိုကျွန်တော် First Roman ကိုကျွန်တော်တို့အဲ့ဒီယူထားပါတယ်ဗ
ျ Facebook ပေါ်မှာတော့ကိုအောင်နေမျိုးအ мян ပြန်လဲလွတ်မြောက်ရေးအတွက်ဝေဖန်ရေးသားမှုတွေကိုတွေ့နေရပါတယ်ခင်ဗ
ျကိုညံဝေးအောင်ပါရှင်မုံရွာတပ်ပုံသတင်းတောက်ဖမ်းဆီးခံရတဲ့သတင်းကိုနားဆင်ရပြီးတဲ့အပြီးမှာလောက်ကင်ဒေတာတိုက်ပွဲချိန်နေတုံးသက်ချက်ကိုလည်းတင်ပြမှာပါFebruary လဆန်းကဆလို့တရုတ်မြန်မာနယ်စပ်အနီးရှမ်းပြည်နယ်လောက်ကင်ဒေသမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ဒေသခံပြည်သူ3000ကျော်ထွက်ပြေးခဲ့ကြရပါတယ်။
မြန်မာနိုင်ငံကနေထွက်ပြေးတိမ်းရှောင်ခဲ့သူအသက်84နှစ်အရွယ်ဥဖုံကြားရှင်ကောင်းဆောင်နဲ့ကိုကန့်တပ်ဖွဲ့တွေနဲ့မြန်မာအစိုးရတပ်ဖွဲ့တွေကြားမှာတော့တိုက်ပွဲတွေဖြစ်ပွားနေပြီးဘလို့အခြေအနေတွေကြောင့်ဒီလိုဖြစ်နေရတယ်လဲဆိုတာကိုတော့ရှင်းရှင်းလင်းလင်းသိနိုင်ဖို့မလွယ်ကူပဲဖြစ်နေရတာပါဒီအကြောင်း VOA သတင်းတော့ Bill ID ကပေကျင်းမြို့ကနေသတင်းပေးပို့ထားတာကိုမနက်နာချမ်းကဆက်ပြီးတော့ပြောပြမှာပါရှင်
မြန်မာနိုင်ငံမြောက်ပိုင်းဟာဆိုရင်ဆယ်စုနှစ်ပေါင်းများစွာအစိုးရတပ်ဖွဲ့တွေနဲ့လက်နက်ကင်တွေကြားမှာအများရန်လူလူတိုက်ပွဲဖြစ်နေတဲ့နေရာပါမကြသေးခင်ကဖြစ်နေတဲ့တိုက်ပွဲတွေမှာတော့ MNDAA ကိုကန့်အဖွဲ့ခေါင်းဆောင်ဦးဖုံကြားရှင်ကနေသူ2009ခုနှစ်ထိအုပ်ချုပ်ခဲ့တဲ့ကိုပိုင်အုပ်ချုပ်ခွင့်ရဒေသကိုပြန်ပြီးတော့ထိန်းချုပ်နိုင်ဖို့စူးစမ်းနေတာဖြစ်ပါတယ်တိုက်ပွဲဖြစ်ပွားနေချိန်မှာတရုတ်လူလူစီကထောက်ခံမှုရဖို့ကြိုးပမ်းတဲ့အနေနဲ့တရုတ်အစိုးရကကြောတောက်နောက်ခံပေးထားတဲ့မီဒီယာနဲ့အင်တာဗျူးတွေမှာသူအုပ်ချုပ်ခဲ့စဉ်ကကိုကန့်ဒေသမှာမူရစ်စေဝါကုံသွဲမှုအဆုံးသတ်ဖို့နဲ့စစ်ပွားရေးဖွံ့ဖြိုးတိုးတက်အောင်ကြိုးပမ်းခဲ့တဲ့အကြောင်းတွေကိုပြောဆိုခဲ့ပါတယ်။အခုလဲကိုကန့်ဒေသမှာကိုပိုင်အုပ်ချုပ်ခွင့်ရဖို့နဲ့အခွင့်အရေးတွေအတွက်သူတိုက်ပွဲဝင်နေတာဖြစ်တဲ့အကြောင်းကိုကန့်ဒေသမှာသူမရှိတဲ့အချိန်ကစပြီးတော့မူရစ်စေဝါမှောင်ခိုမှုတွေပြန်ပြီးကြီးထွားလာနေသလိုကိုကန့်ဒေသဟာလည်းတရုတ်နယ်ပွားတွေအတွက်မဟုတ်တော့ဘူးလို့ဥဖုံကြားရှင်ကပြောဆိုခဲ့ပါတယ်။သူကသူတရုတ်နယ်ပွားတွေကိုကာကွယ်သူကိုကန့်ဒေတာအတွက်တာဝန်ရှိသူဖြစ်ဥဖုံကြားရှင်ရဲ့ပြောဆိုမှုတွေဟာအမေရိကန်အစိုးရရဲ့သူ့ပေါ်သဘောထားနဲ့တော့ကွဲလွဲနေပါတယ်။အကြောင်းကတော့အမေရိကန်မူရစ်စေဝါနှိမ်နင်းရေးအေဂျင်စီ DEA ကနေသူ့ကို1980ပြည့်လွန်နှစ်တွေကစပြီးတော့အဓိကမူရစ်ရာဇာတဦးဖြစ်နေသတ်မှတ်ထားတာဖြစ်ပါတယ်။ယူနန်ပြည်နယ်ရဲအရာရှိတန်တန်းချောင်းကပမောက်ခလီယန်ချင်ယွန်းကလည်းဥဖုံကြားရှင်ဟာတရုတ်နိုင်ငံနဲ့ဝင်ရောက်ခွင့်တားမြစ်ခံထားရတဲ့မူရစ်မှောင်ခိုသမား30ကျော်ရဲ့စီးရင်ထဲမှာပါဝင်နေစေဖြစ်ပေမဲ့ကိုကန့်ဒေတာမှာမူရစ်စေဝါတွေကိုကန့်သက်ထိန်းချုပ်ဖို့စူးစမ်းခဲ့တယ်ဆိုတာဟာလည်းအမှန်ပဲလို့သူကပြောပါတယ်
။他禁毒是一个总的一个方针因为他不禁毒缅甸政府要干预联合国要干预
ကိုကန့်ဒေတာကိုမူရစ်စေဝါကင်းရှင်းတဲ့ဒေတာဖြစ်ဖို့ဥဖုံကြားရှင်ကြိုးပမ်းခဲ့တယ်။ဒီလိုမလုပ်ရင်မြန်မာအစိုးရကုလသမဂ္ဂနဲ့တရုတ်အစိုးရကတော့ကိုကန့်အရေးကိုဝင်ပါလာနိုင်တာကြောင့်ဖြစ်တယ်။ဒီလိုကန့်သက်တားမြစ်ခဲ့ပေမဲ့လေကိုကန့်ဒေတာကိုမူရစ်စေလုံးဝကင်းတဲ့ဒေတာဖြစ်အောင်တော့ဥဖုံကြားရှင်အနေနဲ့မစွမ်းဆောင်နိုင်ခဲ့ဘူးလို့တရုတ်ဘာသာနဲ့သူကပြောဆိုသွားခဲ့တာဖြစ်ပါတယ်။ဒါ့အပြင်ကိုကန့်ဒေတာကိုမကြသေးခင်ကသူပြန်သွားပြီးတော့ MNDAA လို့ခေါ်တဲ့ကိုကန့်တပ်ဖွဲ့ကိုဥဆောင်တာဟာမူရစ်စေဝါမှောင်ခိုမှုတွေထက်အနာပြေရအောင်လှုပ်တဲ့ပုံတွေ့ရတယ်လို့လဲပမောက်ခလီယန်ကပြောဆိုခဲ့ပါတယ်။လာမယ့်2015ရွေးကောက်ပွဲမတိုင်ခင်တိုင်းရင်းသားလက်နက်ကိုင်တွေအားလုံးနဲ့တနိုင်ငံလုံးအပြစ်ခတ်ရစဲရရှိနိုင်ဖို့မြန်မာအစိုးရကကြိုးပမ်းနေတဲ့အချိန်မှာပဲဒီကိုကန့်တိုက်ပွဲတွေပေါ်ပေါက်ခဲ့တာ
ပါ။有可能他想在就是他们的这个国会召开之前占领了这个地方。
ရွေးကောက်ပွဲမတိုင်ခင်မှာဥဖုံကြားရှင်ကကိုကန့်ဒေတာရဲ့အကြီးအကဲဖြစ်သူ့ကိုယ်သူစည်ရင်သွင်းနိုင်မှုလွတ်တော်မှာနေရာတနေရာရဖို့အတွက်စ조사တာဖြစ်နိုင်တယ်လို့ပါမောက်ခလီယန်ကသုံးသပ်ခဲ့တာပါဒါပေမဲ့လည်းဥဖုံကြားရှင်မျှော်လင့်ထားသလိုအောင်မြင်ပါမလားဆိုတဲ့အပေါ်မှာတော့သူ့အနေနဲ့တန်တရားရှိတဲ့အကြောင်းပါမောက်ခလီယန်ကပြောဆိုသွားခဲ့ပါတယ်ဒါ့အပြင်တစ်ချိန်လုံးကကိုကန့်ဒေတာဟာတရုတ်နိုင်ငံရဲ့ဒေတာတစ်ခုအပြည့်ပုံကိုရေးရာချိတ်ဆက်ပြီးတော့ဥဖုံကြားရှင်ကဒီပြဿနာတွေကိုတရုတ်အစိုးရကိုလည်းဆွဲသွင်းဖို့စူးစမ်းခဲ့တာပါတရုတ်အစိုးရကတော့အခုဖြစ်နေတဲ့ကိုကန့်တိုက်ပွဲအတွက်တရုတ်နိုင်ငံကနေကူညီတာမျိုးတွေကိုလက်ခံမှာမဟုတ်ဘူးလို့ခက်ရှင်းရှင်းပဲပြောဆိုထားပါတယ်ဒါပေမဲ့လည်းတရုတ်အစိုးရရဲ့အကူအညီကိုဥဖုံကြားရှင်တောင်းဆိုတဲ့အကြောင်းဟာတရုတ်မျိုးသားရေးစိတ်ပြင်းတဲ့ဘလော့ဂါတွေစီကနေတဆင့်အင်တာနက်မှာပြန့်နှံ့ခဲ့ပါတယ်။တချို့တရုတ်နိုင်ငံသားတွေကိုယ်တိုင်လည်းကိုကန့်ဒေတာကိုတရုတ်အစိုးရကပြန်သိမ်းပိုက်ဖို့အထီးတောင်းဆိုခဲ့ကြပါတယ်။မြန်မာတာဝန်ရှိသူတွေဘက်ကလည်းဥဖုံကြားရှင်တပ်ဖွဲ့ဟာသူ့ကိုထောက်ခံစာနာသူတွေစီကနေပြီးတော့အစားအသောက်လက်နက်နဲ့စေဝါအကူအညီတွေကိုနယ်စပ်ကိုဖျက်ပြီးတော့ရရှိနေတဲ့အထောက်အထားတွေရှိတယ်လို့ပြောဆိုထားပါတယ်။မကြသေးခင်သတင်းပတ်တွေအတွင်းတရုတ်အင်တာနက်လူမှုကွန်ရက်တွေပေါ်မှာတိုက်ပွဲနဲ့ပတ်သက်တဲ့ဓာတ်ပုံတွေပြီးတော့မြန်မာစစ်တပ်ကတပ်ဖြတ်ခဲ့တယ်လို့ဆိုတဲ့တရုတ်လူမျိုးကိုကန့်ဒေတာခန်တွေရဲ့ဓာတ်ပုံတွေနဲ့ပြည့်နေခဲ့ပါတယ်ဒီတစ်ပတ်စောပိုင်းကဆိုရင်လဲကိုကန့်ဒေတာမှာရိုက်ထားပုံရတဲ့ဓာတ်ပုံတရာစင်ကျော်မှာလူငယ်အမျိုးသားတချို့ရဲ့အလောင်းတွေကိုတွေ့ရပြီးတော့တချို့ဟာဆိုရင်လဲလက်ဘေးမှာကြိုတုပ်ခံထားရတာလက်ပြန်ကြိုအတုပ်ခံထားရတာတွေပါဝင်ပါတယ်ကိုကန့်တပ်ဖွဲ့ကိုထောက်ခံသူတွေကတော့ဒီလူတွေကိုမြန်မာစစ်တပ်ကတပ်ပစ်တာလို့ပြောကြပေမဲ့တိကျအတည်ပြုဖို့ကတော့မလွယ်ပါဘူးဒီလိုတဲ့ကျထိခိုက်တဲ့ဓာတ်ပုံတွေကြောင့်တရုတ်နိုင်ငံမှာလူတွေဒေါသထွက်ခဲ့ကြတယ်လို့ internet online ပေါ်မှာလည်းတရုတ်ညီကိုတွေကိုကဲတင်ဖို့ကြိုးပမ်းကြပါဆိုပြီးတောင်းဆိုတာတွေလည်းထွက်ပေါ်ခဲ့ပါတယ်။မြန်မာငြိမ်းချမ်းရေးစင်တာကတော့ကောလာဟာလတွေအကြီးအကျယ်ပြန့်နေပြီးကိုကန့်တိုက်ပွဲဟာလည်းအလွန်ဆုံးနောက်ထပ်သတင်းပတ်အနှဲငယ်လောက်သာဖြစ်နိုင်ပြီးတော့လတွေနဲ့ခြိတဲ့အထိတော့ဖြစ်နိုင်မှာမဟုတ်ဘူးလို့မျှော်လင့်ထားတဲ့အကြောင်းပြောဆိုခဲ့ပါတယ်ရှင်
။မန်နန္ဒာချမ်းပါရှင်။အခုတော့မြမလူခွင့်ရေးမှတ်တမ်းရုပ်ရှင်ကားတွေရဲ့သတင်းကိုပြောပြမှာပါ။Czech သမ္မတနိုင်ငံ Prague မြို့တော်မှာမတ်လ2ရက်နေ့စတင်ကျင်းပမဲ့18ကြိမ်မြောက်နိုင်ငံတကာလူခွင့်ရေးရုပ်ရှင်ပွဲတော်မှာမြန်မာနိုင်ငံကအမှတ်တမ်းရုပ်ရှင်ဇာတ်ကား3ကားလည်းပါဝင်ပြသမှာပါမြန်မာနိုင်ငံကူးပြောင်းရေးကာလလူခွင့်ရေးချိုးဖောက်ခံနေရတဲ့ခြေအနေတွေကိုရိုက်ကူးတင်ပြထားတဲ့ The Open Sky This Land Is Our Land နဲ့ Article 18စတဲ့အမှတ်တမ်းရုပ်ရှင်3ကားကိုပြသမှာဖြစ်ပါတယ်မြန်မာဒီမိုကရေစီရေးလှုပ်ရှားသူတချို့လည်းဒီရုပ်ရှင်ပွဲတော်ကိုတက်ရောက်ဖို့ရောက်နေကြတာပါရှင်အကြောင်းဆောင်ကဒီလိုပါOne Wall လို့အမည်ပေးထားတဲ့နိုင်ငံတကာလူခွင့်ရေးမှတ်တမ်းရုပ်ရှင်ပွဲတော်မှာကမ္ဘာတဝှမ်းမှာဖြစ်ပျက်နေတဲ့နိုင်ငံရေးလူမှုရေးသတင်းမီဒီယာတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးစတဲ့နေပယ်ပေါင်းစုံမှာလှုပ်ရှားရုန်းကန်နေတဲ့အခြေအနေတွေကိုမှတ်တမ်းတင်ရိုက်ကူးထားတဲ့ရုပ်ရှင်တွေကိုပြသမှာပါအဲ့ဒီရုပ်ရှင်ပွဲတော်အတွက်စည်ရင်းပေးသွင်းထားတဲ့မှတ်တမ်းတင်ရုပ်ရှင်ဇာတ်ကားပေါင်းဟာ2000ကျော်ရှိနေပါတယ်အဲ့ဒီအထက်မှာမြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးကာလရင်ဆိုင်နေရတဲ့အခြေအနေတွေကိုထင်ဟပ်နေတဲ့လူခွင့်ရေးမှတ်တမ်းရုပ်ရှင်၃ကားလည်းပါဝင်မဲ့အကြောင်းရုပ်ရှင်ပွဲတော်ကိုတက်ရောက်ဖို့ပရက်မြုပ်ကိုရောက်နေတဲ့ FDB ခေါ်မြန်မာနိုင်ငံဒီမိုကရက်တစ်အင်အားစုရဲ့နိုင်ငံခြားရေးတာဝန်ခံဦးစိုးအောင်ကပြောပါရစေ
Article 18ကတော့ကျွန်တော်တို့ဒီ Freedom of Expression လို့ခေါ်တဲ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းရိုက်ထားတဲ့မှတ်တမ်းတင်ကားလို့ကျွန်တော်နားလည်ထားပါတယ်နောက်တစ်ခု Open Sky ကတော့ကျွန်တော်ဘာသာရေးနဲ့ပတ်သက်ပြီးတော့မှဖြစ်ပေါ်တဲ့ TK နေအကြောင်းကိုကျွန်တော်တို့မနိုင်ငံမှာလည်းပြသဖို့လူခွင့်ရေးနဲ့ငြိမ်းချမ်းရုပ်ရှင်ပွဲတော်မှာပြသဖို့ကြိုးစားခဲ့ပါသေးတယ်ဒါပေမဲ့အတိုက်ခံတွေတော်တော်များများရှိတဲ့အတွက်ကြောင့်မလို့အဲ့ဒီမှာတော့မပြသခဲ့ဘူးလို့ကျွန်တော်တို့သိရပါတယ်အဲ့ဒီကားကိုလည်းဒီမှာပြသဖို့ရှိတယ်နောက်တစ်ကားကတော့ This is our land ဆိုတဲ့ကားကတော့ကျွန်တော်တို့မြန်မာနိုင်ငံမှာနေရာနှံ့ပြားမှာဖြစ်ပေါ်နေတဲ့စစ်တပ်ကမြေယာတွေလက်သမားတွေပိုင်ဆိုင်တဲ့မြေတွေယာတွေတိမ်းဆီးမှုကြောင့်မလို့ဖြစ်ပေါ်နေတဲ့ပြဿနာတွေအကြောင်းပေါ်မှာအခြေခံပြီးရိုက်ထားတဲ့မှတ်တမ်းတင်ရုပ်ရှင်ကားဖြစ်ပါတယ်ခင်ဗ
ျလွန်ခဲ့တဲ့2012ခုနှစ်ကလည်းမြန်မာနိုင်ငံကလူအခွင့်အရေးမှတ်တမ်းရုပ်ရှင်ကား၅ကားဟာဒီရုပ်ရှင်ပွဲတော်မှာလာရောက်ပြသပူတယ်လို့ဦးစိုးအောင်ကဆိုပါတယ
်အဲ့ဒီမှာကျွန်တော်တို့မြန်မာနိုင်ငံကဒါရိုက်တာမင်းတင်ကိုကိုကြီးကလာပြီးတော့မှရုပ်ရှင်ကားတွေအကြောင်းရှင်းလင်းပြောပြပေးတာမျိုးရှိခဲ့ပါတယ်နောက်ပြီးတော့မှရုပ်ရှင်ပွဲတော်မှာသူတို့ချာချာသူတို့အမြဲတမ်းနှစ်တိုင်းလုံးလေးတခုရှိတာပါလဲဆိုလို့ရှိရင် homo homini လို့ခေါ်တဲ့လူခွေရင်နဲ့ပတ်သက်တဲ့စုပေးတာရှိပါတယ်အဲ့ဒါကိုကျွန်တော်တို့မြန်မာနိုင်ငံကကျောင်းသားကောင်းဆောင်ကိုမင်းကိုနိုင်တို့လို့နောက်ပြီးတော့မှဒီအမျိုးသမီးလှုပ်ရှားသူတွေဖြစ်တဲ့မတ်ဆူဆူနွေမတ်ဖြူဖြူတင်းနောက်ပြီးတော့မှမနီလာတိန်တို့တုံးဦးကလည်းရရှိထားခဲ့မှုပါတယ်ခင်ဗျအ
ရင်နှစ်တွေတုန်းကတော့မြန်မာနိုင်ငံကကချင်အမျိုးသမီးအဖွဲ့စည်းကမနောင်လက်မနန္ဒာတို့ဆိုရင်လေရုပ်ရှင်အကဲဖြတ်ဒိုင်လူကြီးတွေဖြစ်ဆောင်ရွက်ခဲ့ဘူးကြောင်းဦးစိုးအောင်ကပြောပါတယ်နိုင်ငံတကာလူခွင့်ရေးရုပ်ရှင်ပွဲတော်ကို check မှာအခြေစိုက်တဲ့ people in need အဖွဲ့ကြီးကနှစ်စဉ်ဦးစီးကျင်းပတာဖြစ်ပါတယ်ဒီလိုလူခွင့်ရေးမှတ်တမ်းရုပ်ရှင်ပွဲတော်တွေကနေဘလို့အကျိုးသက်ရောက်မှုတွေရှိသလဲဆိုတာကိုတော့ဦးစိုးအောင်ကအခုလိုပြောပါတယ
်ကျွန်တော်နားလည်ထားမှုရဆိုလို့ရှိရင်မြန်မာနိုင်ငံမှာလုပ်တဲ့လူခွင့်ရေးနဲ့ငြိမ်းချမ်းရေးရုပ်ရှင်ပွဲတော်တို့ဟိုဖြစ်လာတယ်ဆိုတာဒီ one world လူခွင့်ရေးရုပ်ရှင်ပွဲတော်ချက်နိုင်ငံကနေအမြဲတမ်းလုံးလေးရှိတဲ့နိုင်ငံကလူခွင့်ရေးရုပ်ရှင်ပွဲတော်ကိုအခြေခံပြီးတော့မှအဲ့ဒီအပေါ်မှာစိတ်ကူးရပြီးတော့မှဖြစ်လာကြတဲ့အနေအထားဖြစ်တယ်လေလူခွင့်ရေးဆိုင်ရာရုပ်ရှင်ပွဲတော်တွေမြန်မာနိုင်ငံမှာလုပ်နိုင်ခြင်းအပြင်ကြောင့်မလို့လေလူခွင့်ရေးနဲ့ပတ်သက်ပြီးတော့မှနိုင်ငံတကာကလည်းပို့ပြီးတော့မှတည်လာနိုင်တဲ့လူခွင့်ရေးဆိုင်ရာအကြောင်းကိစ္စတွေကိုညီတစ်မျိုးနဲ့အမီမောင်းထိုးပြနိုင်တဲ့အခွင့်အလမ်းရှိလာတယ်အဲ့ဒါကို one world ရုပ်ရှင်ပွဲတော်ကနေဦးစီးဦးဆောင်လုပ်ခဲ့တဲ့သဘောမျိုးဖြစ်တယ်လို့ကျွန်တော်ယူဆလို့ရပါတယ
်18ကြိမ်မြောက်နိုင်ငံတကာလူအခွင့်အရေးရုပ်ရှင်ပွဲတော်ကို Prague မြို့တော်မှာ match လာ2ရက်နေ့ကနေ17ရက်နေ့ထိကျင်းပမှာပါအဲ့ဒီမှာပြသမဲ့ article 18ပုံမှန်18မြန်မာမှတ်တမ်းရုပ်ရှင်ဟာမိနစ်20ကြာပြီးဒါရိုက်တာမင်းတန်ဦးစိန်လင်းနဲ့ခင်စုကြည်တို့ပူးပေါင်းရိုက်ကူးထားတာဖြစ်ပါတယ်။ကျောင်းသားလှုပ်ရှားမှုခေါင်းဆောင်တအုပ်ဖြစ်တဲ့ဒီငိမ့်လင်းငိမ့်ချင်းရဲ့အတွက်ဥဆောင်လှုပ်ရှားနေတဲ့လူထုအခြေပြုအဖွဲ့စည်းခေါင်းဆောင်တွေဖြစ်တဲ့မတ်မေစပယ်ဖြူနဲ့မတ်ဖွေးယူမွန်တို့ရဲ့အကြောင်းတွေကိုရိုက်ကူးပြသထားပါတယ်။ ဒေါက်တာဆိုင်ကောင်းခန့်ရဲ့ This land is our land ဒီမြေဟာငါတို့မြေဆိုတဲ့မှတ်တမ်းရုပ်ရှင်ကိုလည်းပြသမှာဖြစ်ပါတယ်ဒီရုပ်ရှင်ဟာမိနစ်30ကြာပြီးတော့ရှမ်းပြည်နယ်တီချင်းမြို့တဝိုက်ကြောင်မီးသွေးတွင်တူးဖော်ဖို့တိုင်းရင်းသားတောင်သူလယ်သမားတွေရဲ့လယ်မြေတွေအသိမ်းခံခဲ့ရတဲ့အကြောင်းရိုက်ကူးတင်ဆက်ထားပါတယ်ဒါရိုက်တာကျေယီလင်းစစ်အပါအဝင်အခြားဒါရိုက်တာ၅ဦးပူးပေါင်းရိုက်ကူးထားတဲ့ The Open Sky မှတ်တမ်းရုပ်ရှင်ကတော့22မိနစ်ကြာမြင့်မှာပါ2013ခုနှစ်မိထီလာမြို့မှာဖြစ်ခဲ့တဲ့ဗုဒ္ဓဘာသာနဲ့မွတ်စလင်အတိုင်းဝိုင်းနှစ်ဖက်ကြားပဋိပက္ခမှာအကြမ်းဖက်လူစုတွေကြောင့်လူပေါင်းဒါဇင်နဲ့ချီအသက်ဆုံးရှုံးခဲ့ရပြီးထောင်နဲ့ချီတဲ့လူတွေအိုးမဲ့အိမ်မဲ့ဖြစ်ခဲ့တဲ့အကြောင်းနဲ့အိမ်မီးရှို့ခံရပြီးဗုဒ္ဓဘာသာဝင်အိမ်နီးချင်းတွေကကူညီကယ်ဆယ်လို့အသက်ဘေးကနေလွတ်မြောက်ခဲ့တဲ့မွတ်စလင်အမျိုးသမီးအကြောင်းကိုမှတ်တမ်းတင်ရိုက်ကူးထားတာဖြစ်ပါတယ်ရှင
်သရရှိမြခင်မြန်မာနိုင်ငံရဲ့လုခလစာဟာနိုင်ငံတကာမှာအနေဆုံးအစ်စ်နဲ့မှရှိနေတယ်ဆိုပြီးတော့မကြခင်ကထုတ်ပြန်တဲ့အစီအစဉ်ကစားမှာဖော်ပြပါတယ်မြန်မာနိုင်ငံမှာဆိုလို့ရှိရင်လည်းအခုဆိုရင်ဒီလုခလစာတိုးမြင့်ရေးအတွက်အလို့သမားဆန္ဒပြမှုတွေရှိနေလို့ပဲလွတ်တော်အတွင်းမှာဆိုရင်လည်းအခြေခံလောကကတတ်မှတ်ရေးကိစ္စကိုဆွေးနွေးမှုတွေရှိလာပါတယ်။ဒါကြောင့်မို့အခုသတင်းပတ်စနေညပိုင်းဒဲလီလိုက်အစီအစဉ်မှာတော့မြန်မာနိုင်ငံရဲ့ဒီအခြေခံလောကကတတ်မှတ်ရေးကိစ္စနဲ့ပတ်သက်လို့ဆွေးနွေးဖို့စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးမေးမြန်းလို့လည်းတော်ရရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုမိမိတို့ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဒါမှမဟုတ်မိမိတို့ဆွေးနွေးလို့ရတဲ့မြင်မြန်လို့ရတဲ့အကြောင်းအရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2323822994ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးမြင်မြန်ကြမယ်သတို့ရှင်တွေကိုကြိုဆိုပါရစေ
။ဒီကနေ့စနေနေ့ညအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သတို့ရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပါရစေရှင်။အခုတော့ IS သွေးကြွရီရဲ့နောက်ဆုံးသတင်းလွှာကိုပြောပြမှာပါ။ Assyrian Christian လက်နက်ကိုင်တွေဟာ Islam စသွေးကြွ IS အဖွဲ့ကိုစူးစမ်းခုခံနေကြပါတယ်။ IS အဖွဲ့ဟာ Syria နိုင်ငံ Hesika ခရိုင်က Assyrian Christian ကျေးရွာအများပြားကိုမကြသေးခင်ရက်တွေအတွင်းသိမ်းပိုက်ထားခဲ့ကြတာပါ။ IS အဖွဲ့ရဲ့ဘာသာရေးနဲ့လူမျိုးရေးမျိုးတုံးရှင်းလင်းမှုမှာနောက်ဆုံးဖြစ်ထားတာကတော့ရာပေါင်းများစွာသော Christian ဘာသာဝင်တွေကိုပြန်ပေးဆွဲဖန်ဆီးသွားတာပါ။ Assyrian Christian တွေလက်ထဲမှာပဲရှိသေးတဲ့ရှေ့တန်းက Tel Marques ကျေးရွာစီကိုကိုယ်တိုင်တွားရောက်ပြီးတော့သတင်းယူခဲ့တဲ့ VOA သတင်းတောက်ဇီနာအိုမားရဲ့သတင်းပေးပို့ထားတာကိုကိုကျော်ကျော်သိန်းကအပြည့်အစုံပြောပြမှာပါရှင်။
ရှိတဲ့ကအစီရီယန်ခရီးရန်လက်နက်ကင်နှစ်ဦးရဲ့အတန်ပ
ါလာဟန်ခါလာဟွန
်အေးအော်ဒူ
Get down, get down.
Here, loading, loading. Dinia, hinging me. Yo, Dio, through the thing. Never so, Ariane, through wind time last week, you know, so in the eye. Never so, Lepion Tanatamari, she. Ayama, Lepion Tanataman, Neo, she. General Jama, Chara, Mipe, she by. Chayo, I let to do by.
Hada, he, Alafaf, Habu. على شفة الخابوريك على القدام يجيك من تل نصري
هو ما ميارك على تل نصري بيدار تل شميرين ان تل تامير اي يواري اقوم لنغو اي اس تيغا فين تارا
اري نياغو تل مكاس لو كوباري اسيريان كريان دوني قادش وين بي جي تفوري غا تفه اجاداري غو پان تاري اي اس افوه غا تشا بي خابو مينة چا تارا با اسيريان تفوري غا اكو قاوه نيجا باري اي اس افوه غا پان تاري اسيريان كريان يابو ميازو يا كنج ما غو تي چا مدي يا دي باو နိုင်ငံကကအကူအညီပေးဖို့ဒေတာတွင်းလက်နက်ကင်တွေကရပ်ပေါင်းများစွာပန်ကြားပြီးတဲ့နောက်ကြာသပတေးနေ့မှာတော့ညုံမောင်းအဖွဲ့စစ်လေယာဉ်တွေကိုအဲ့ဒီဒေတာပေါ်မှာကြားခဲ့ကြရပါတယ်ခင်ဗျာဒီ OA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကိုခြောက်ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kHz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOE မြန်မာပိုင်းရဲ့စနေနေ့နက်ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းတိုမီတာ24 32 40တို့ကနေဓာတ်ရိုက်ထုံးလွှင့်နေပါတယ်ရှင်အခုဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုံးလွှင့်မှာပ
ါ I had not planned to get arrested I had planned to do with that having to end up in jail but when I had
အမျိုးသမီးကဏ္ဍမှာလူမဲအမေရိကန်အမျိုးသမီးခေါင်းဆောင်တဦးအကြောင်းကိုပြောပြထားတာကိုနားဆင်ရမှာပါရှင်ဒါပြင်ဒါအပြင်သိပ္ပံနဲ့ဤပညာအပတ်စဉ်ကဏ္ဍကိုလည်းထုံးလွှင့်မှာပါအခုတော့ကမ္ဘာစာမျက်နှာတွေပေါ်ကမြန်မာနိုင်ငံအကြောင်းစူးစီးရေးသားချက်တွေကိုဥကျော်စန္တာကတင်ဆက်ထားပြီးတော့မတ်နန္ဒာချန်ကကူညီပြောပြမှာပါရှင
် Nikkei Asian Review မှာ Suji's Party Drops First Hints on Plans ဆိုတဲ့ခေါင်းစဉ်နဲ့ Simon Ruffnan ရေးသားထားတဲ့အဆောင်ပါကိုအရင်ထုံးထုတ်ပြီးတော့တင်ပြပေးစီမှာနေမြမအဖွဲ့စည်းပုံအရ2015ရွေးကောက်ပွဲမှာဒေါအောင်ဆန်းစုကြည်သမ္မတဖြစ်နိုင်မှုအလားအလာမရှိပါဘူးဒါမဲ့လေသူ့ရဲ့ပါတီ NLD ကတော့အင်အားအကောင်းဆုံးပါတီဖြစ်လာနိုင်ပြီးတော့အစိုးရအဖွဲ့ထဲမှာပုံစံတစ်မျိုးမျိုးနဲ့ပါဝင်လာနိုင်ပါတယ်ဒေါအောင်ဆန်းစုကြည်ကတော့မီဒီယာတွေနဲ့တွေ့တိုင်းစီးပွားရေးမူဝါဒကိုဆွေးနွေးဖို့ညှင်းဆန်ပါတယ်ဘဟုကော်မတီဝင်တယောက်ဖြစ်တဲ့ဦးဟန်သာမြင့်ကတော့သူတို့ပါတီဟာဗန်လုပ်ငန်းကိုလွတ်လပ်ခွင့်ပို့ပေးမယ်၊ကုန်ထုတ်တိုးစေဖို့အတွက်အစိုးရပိုင်းမြေတွေကိုရင်းနှီးမြှုပ်နှံသူတွေကိုငှားရက်မယ်၊မငြိမ်မသက်ဖြစ်နေတဲ့အလို့သမားပြဿနာတွေကိုအမြန်ဆုံးဖြေရှင်းမယ်လို့ဆိုပါတယ်။လက်ရှိအစိုးရရဲ့ဦးစားပေးလုပ်ငန်းတွေဖြစ်တဲ့စင်းရဲနွမ်းပမှုရော့ပေါ်ရင်းနဲ့အုတ်ချုပ်ရည်ပြုပြင်ပြောင်းလဲမှုတွေကိုလည်းလူတိုင်းသဘောတူတယ်ဆက်လုပ်မယ်လို့ဆိုပါတယ်။သမ္မတဦးသိန်းစိန်လက်ထက်မှာယင်းနှိမ့်မြုံနယ်မှုဥပဒေတကြောင်စီးပွားရေးတိုးတက်လာပြီးတော့2014ဘန်နာရင်းနှစ်အတွင်းမြမစီးပွားရေး 9.8 ရာခိုင်နှုန်းကြီးထွားလာတယ်လို့ IMF ကဆိုထားတာပါဒီကိစ္စတွေအတွက်ဦးဟန်သာမြင့်ကအစိုးရကိုအမှတ်ပေးပေမဲ့လေအာနာယကျန်းဖွင့်ပါတီဝင်တွေနဲ့အာနာယကျန်းခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီဝင်တွေနဲ့ရခိုင်စစ်အစိုးရခရိုနီတွေကိုစီးပွားရေးလဝက်ကြီးအုပ်ခွင့်ပေးထားတဲ့အတွက်ပြုပြင်ပြောင်းလဲမှုရက်ဆိုင်လာခဲ့တယ်လို့ဝေဖန်ပါတယ်။တချို့ကပြုပြင်ပြောင်းလဲရေးကိုသူတို့အကျိုးစီးပွားအတွက်ဆန့်ကျင်နေကြတယ်လို့လည်းဆိုပါတယ်။ဒါပေမဲ့ NLD ကိုယ်တိုင်အမေရိကန်ရဲ့တန်ခတ်မှုခံနေရစေခရိုနီတွေဖြစ်ကြတဲ့တေးစားတို့ဇော်ဇော်တို့လိုစီးပွားရေးသမားတွေရဲ့အလူငွေတွေကိုလက်ခံတဲ့အတွက်အငင်းပွားစရာတော့ဖြစ်နေတာပါ။အဓိကလောင်စာထုတ်ယူရေးပြည်ပကုမ္ပဏီတွေကိုလေလံတင်ရောင်းချရမှာပွင့်လင်းမြင်သာမှုရှိပေမဲ့လည်းပြည်ပနဲ့တွဲပက်လုပ်ကင်ရမယ်ပြည်ရင်းလုပ်ငန်းရှင်တွေကိုတင်တာခေါ်ယူရမှာတော့လက်သိထိုးလုပ်နေတယ်လို့ဦးဟန်သာမြင့်ကဝေဖန်ပါတယ်။အစိုးရအဖွဲ့ထဲမှာ NLD ပါဝင်ခြင်းအပြင်အစိုးရအပေါ်မှာလူမှုယုံကြည်မှုပိုပြီးရရှိစေမယ်လို့လည်းဆိုပါတယ်။အစသဖြင့်ရေးသားထားတာပါ။အသေးစိတ်ကိုတော့ asia.nikki.com မှာဖတ်ရှုနိုင်ပါတယ်ရှင်။
စည်နာဝန်ရွေပေါ်လွဲသွင်းစားလုပ်တာရဆိုင်ဖို့မြန်မာအစိုးရကိုတိုက်တွန်းခြင်းဆိုတဲ့ခေါင်းစဉ်နဲ့ dpainternational.com မှာကြော်လင်းရေးသားထားတာကိုဖတ်ရပါတယ်။ကုကန်တိုက်ပွဲမှာချက်ချင်းဤအဖွဲ့ဝင်၄ယောက်ထိခိုက်ဒဏ်ရာရရှိခဲ့ပြီးတဲ့နောက်ချက်ချင်းဤအဖွဲ့အကြီးအကဲကသူတို့အဖွဲ့ဝင်တွေကိုအလွဲသွင်းစားမလုပ်ပါနဲ့လို့မြန်မာအစိုးရကိုတိုက်တွန်းလိုက်ပါတယ်။ချက်ချင်းဤအဖွဲ့ဝင်တွေကိုအာဏာပိုင်တွေကအလွဲသွင်းစားလုပ်တာကြာလာတော့ဘသူကမှချက်ချင်းဤအဖွဲ့ဆိုတာဟာဗက်မလိုက်တဲ့အဖွဲ့လို့မသတ်မှတ်ကြတော့ဘူးလို့လည်းသူကဆိုပါတယ်။ဒေါက်တာတန်လှရွှေဟာ2014ခုနှစ်မှာမြန်မာနိုင်ငံချက်ချင်းဤအတင်းရဲ့ပထမဆုံးသောအရသာဥက္ကဋ္ဌအဖြစ်ခန့်အပ်ခံရသူဖြစ်ပါတယ်။ရခိုင်စစ်အစိုးရအဆက်ဆက်ဟာချက်ချင်းဤအဖွဲ့ကိုစစ်တပ်ရဲ့အရန်အင်အားအဖြစ်အသုံးပြုခဲ့ကြပြီးတော့စစ်လေလုံးဒီမိုကရေစီအရေးတော်ပုံနောက်ပိုင်းမှာအစိုးရဆန့်ကျင်သူတွေကိုနှိမ်နှင်းရမှာအသုံးချခဲ့တယ်လို့ဆိုပါတယ်။ဒါကြောင့်သူတို့ရဲ့စေတနာဝန်ထမ်းအဖွဲ့ဝင်တွေကိုလုံခြုံရေးဝန်ထမ်းတွေအဖြစ်တော်၎င်းတခြားပုံစံနဲ့တော်၎င်းအလွဲအသုံးပြုတာကိုရဆိုင်ရမယ်။သူတို့အလုပ်ကိုကျုပ်တို့လုပ်ပြစေလို့ဒေါက်တာသာလရွှေကပြောတယ်လို့យသထားပါရယ်။မကြသေးမီရပိုင်းအတွင်းကကိုကန်းမှာရှိတဲ့အရသားတွေဒုက္ခရောက်နေတာကိုကူညီပေါ်သွားတဲ့ချက်ချင်းတွေဟာပြစ်ခတ်ခံရတဲ့အတွက်၄ယောက်ထိခိုက်ဒဏ်ရာရရှိခဲ့ပါရယ်။ဒီပြစ်ခတ်မှုဟာသဘုံတို့ရဲ့လက်ချက်ဖြစ်တယ်လို့အစိုးရကဆိုပါရယ်။ဒါပေမဲ့တချို့ဒီအဖွဲ့ဝင်တွေကိုအစိုးရသူတို့အကျိုးအတွက်အဆုံးချလာနေတော့အစိုးရနဲ့မသက်ဆိုင်တဲ့အဖွဲ့လိုအမြင်မခံရတာကတော့မဆန်ဘူးလို့ဒီနာဝန်ထမ်းကျမ်းမာရေးလူသားအကြီးအကဲတူကပြောထားတယ်လို့ပြထားပါတယ်။ဒါကြောင့်တချို့ဒီအဖွဲ့ရဲ့ပုံရိပ်ကိုအမြန်ဆုံးပြောင်းလဲနိုင်အောင်ကြိုးစားတင်တယ်လို့ပြောထားတယ်ဆိုတဲ့အကြောင်းရေးသားထားပါတယ်။ This is go dpainternational.com မှာဖတ်ရှုနိုင်ပါတယ်။
ဥကျော်စန္တာရဲ့ကပ္ပစာမျက်နှာတွေပေါ်ကမြန်မာနိုင်ငံအကြောင်းရေးသားချက်တွေကိုမအေးတန်နာကျော်ကအကူအညီတင်ဆက်ခဲ့တာပါရှင်။အခုတော့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုထုတ်လွှင့်ဖို့အချိန်ရောက်ပါပြီ။ American Indian 3 နှုန်း သင်ကန်းစာ ကို ဒေါ်လာ လာတန် က ထုတ်လင်း မှာ ပါ ရှင်
ဒီကနေ့ မနေ့ တင်ပြမယ် EDM အ 3 က တော့
big time
ဆိုတာ ပဲ ဖြစ် ပါ တယ် စာလုံးပေါင်း က big big ကြီးမားတာ time time အချိန် လို့ လုံးကောက် အဓိပ္ပာယ် ရ ပါ တယ် idiom အဓိပ္ပာယ် အရာ တော့ နှမျိုး ယူ လို့ ရ ပါ တယ် အပျော်ကြီး ပြော တဲ့ အချိန် ဖြစ် တယ် လို့ ဒိဋ္ဌိ ကျဲ ပုဂ္ဂိုလ် ကြီး တွေ ဖြစ် လဲ ရည်ညွှန်း အသုံး ပြု လို့ ရ ပါ တယ် George Group ပေး တဲ့ ဥပမာ တော့
I really had a big time at the New Year's party I went to last year. The food was great and I got to meet some big time people like senators and other important people like that.
ဒီကနေ့ တနေ့ က နေ့တကု ပါတီ တွား တော့ က အပျော်ကြီး ပြော လိုက် တာ ဗျာ အစား တောက် က လည်း ကောင်း ပြီ ဒါ့အပြင် ထက်လွတ် တော် အမတ် တွေ နဲ့ တခြား အရေး ကြီး တဲ့ ပုဂ္ဂိုလ် တချို့ တွေ လည်း တွေ့ဆုံ ဖို့ ရ ခဲ့ တယ် လို့ အဓိပ္ပာယ် ရ ပါ တယ်
I really had a big time at the New Year's party I went to last year. The food was great, and I got to meet some big-time people like senators and other important people like that. Big time.
ဆက်လက်ပြီးတော့ အမျိုးသမီး ကဏ္ဍကို ထုံးလင်းမှာပါ လူမဲ American အမျိုးသမီး တွေ အနေနဲ့ ပြည်သူ့အခွင့်အရေး အတွက် စွမ်းစွမ်းတမန် ဆောင်ရွက် ပေးခဲ့သူ Rosa Parks ရဲ့ အကြောင်းကို ဒေါ်လာလာတန်းက ဒီတစ်ပတ် စူးစီး တင်ပြထားပါတယ်ရှင်
I had not planned to get arrested. I had plenty to do with that having to end up in jail, but
when I had to face ဒီမနေ့အဲ့ဒီနေ့ကအဖမ်းခံဖို့ရည်ရွယ်ပြီးလှုပ်တာတော့မဟုတ်ပါဘူးထောင်ထဲမသွားရဘဲနဲ့လုံနိုင်ဖို့ရည်ရွယ်ခဲ့ပါတယ်ဒါပေမဲ့လို့ကျမအဖမ်းခံဖို့ဆုံးဖြတ်ချက်ချလိုက်တာကတော့ကျမတို့အနေနဲ့ဒီလိုအနှိမ်ခံရတဲ့ဘဝမျိုးမှာနေရတာကြာပြီမို့ကျမတို့ဘောခွဲခြားဆက်ဆံတာပိုပြီးခံလီပိုပြီးအနှိမ်ခံရလီဖြစ်တယ်ဆိုတာကိုကျမသဘောပေါက်မိလို့ဖြစ်တယ်လို့ပြော ေါ်သူ Rosa Parks ပဲဖြစ်ပါတယ်ဒီလ February လကို American မှာ Black History Month လူမဲသမိုင်းတင်လအဖြစ်သတ်မှတ်ထားတဲ့အတွက်ကြောင့်လေ Rosa Parks ရဲ့အသားရောင်ခွဲခြားမှုအဆုံးသတ်ရေးသမိုင်းတင်ကြိုးပမ်းမှုများကိုတင်ပြပေးဖို့ရည်ရွယ်ခဲ့တာပါလူမဲသမိုင်းတင်လစခဲ့တာကတော့1915ခုကဖြစ်ပါတယ်အမေရိကန်ပြည်ထောင်စုမှာကြီးကျွန်စနစ်ပပျောက်ရေးအတွက်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်မှာသတ်မှတ်ထားပြီး250အကြာဖြစ်တယ်လို့ဆိုရမှာပါ Harvard ကျောင်းဆင်းဘုရားသမိုင်းရှင် Carter G. Woodson နဲ့တခြားအထင်ကအာဖရိကနွေဘအမေရိကန်နိုင်ငံသားတွေရဲ့ကြိုးပမ်းမှုကြောင့်အမေရိကန်သမိုင်းမှာလူမဲအမေရိကန်နိုင်ငံသားတွေရဲ့အခန့်ကဏ္ဍကိုအတိအမှတ်ပြုဖို့1956ခုနှစ်ကစလို့အမေရိကန်သမ္မတတိုင်းကဒီလကို Black History Month ရဲ့လို့သတ်မှတ်ပြီးနိုင်ငံကနေကာရဝပြုခဲ့တာလည်းဖြစ်ပါတယ်။အာဖရိကနွေဘွားအမေရိကန်နိုင်ငံသားအမျိုးသမီးတွေရဲ့ကြိုးပမ်းမှုတွေအောင်မြင်မှုတွေအများကြီးရှိတဲ့နဲ့ Rosa Parks ကတော့အထင်ရှားဆုံးပုဂ္ဂိုလ်တွေနဲ့တူးလို့ဆိုရမှာပါ။အချိန်ကတော့1955ခုဒီဇင်ဘာလတနေ့ကပဲဖြစ်ပါတယ်။ထိုစဉ်အသက်42နှစ်အရွယ်ရှိပြီဖြစ်တဲ့ Rosa Parks ဟာတောင်ပိုင်းဒေသမှာချမှတ်ထားတဲ့လူပြူလူမဲခွဲခြားတဲ့စနစ်ကိုကျင့်သုံးတဲ့ Alabama ပြည်နယ်မွန်ဂိုမရီမြို့မှာဘတ်စကားဒီဇင်ပေါ်မှာလိုက်ပါလာပြီးလူပြူတဦးအတွက်နေရာဖယ်ပေးဖို့ညှင်းခဲ့တာဖြစ်ပါတယ်။ထိုစဉ်ဖြစ်ရတဲ့ပတ်သက်ပြီးတော့မကွယ်လွန်မီသူသတင်းမီဒီယာကိုပြောပြခဲ့တာကိုလည်းပြန်ပြောင်းတင်ပြလိုပါတယ
်။ Well, four of us were involved in that section of the bus and then occupied the seat with me.
အဲ့ဒီဘတ်စကားပေါ်မှာကျမတို့လူမဲ၄ဦးရှိခဲ့ပါတယ်။တဦးကပြင်းပေါင်နာခုံမှာထိုင်ပြီးကျမကတော့အတွင်းဘက်ပိုင်းမှာထိုင်နေပါတယ်။တခြားတစ်ဖက်မှာနောက်လူမဲအမျိုးသမီးနှစ်ဦးထိုင်နေကြပါတယ်။ဘတ်စကားရက်တော့လူပြူအမျိုးသားတဦးတက်လာပြီးသူကမတ်တပ်ရက်နေရတယ်။သူကကျမတို့အားလုံးကိုခုံကနေဖယ်ပေးစီခြင်းနဲ့တခြား၃ယောက်ကတော့မထခြင်းထခြင်းနဲ့ထပေးကြတယ်။ကျမကတော့ဖယ်မပေးဘူး။အဲ့ဒီတော့ကျမအဖမ်းခံရအချုပ်ထဲထည့်ခံခဲ့ရတယ်လို့ Rosa Parks ကသူမကွယ်လွန်မီကပြန်ပြောင်းပြောခဲ့တာပါ။ခုလိုလူပြူလူမဲခွဲခြားဆက်ဆံတာကိုခံနေရတာများလို့လေသူ့အနေနဲ့အခုလိုမခံမရနိုင်ဖြစ်လို့ အခန့်ရဲခဲ့တာဖြစ်တယ်လို့ Rosa Parks ကပြောခဲ့တာကတော့
Well, I had work and I can't say I wasn't tired, but that
ကျမကအလုပ်ပြင်းမှန်းပြီးပြန်လာတာဒါပေမဲ့ကျမပြင်းမှန်းလို့ Parks ကပေါ်မှာခုံနေရကနေထပေးဖို့ညှင်းနေတာတော့မဟုတ်ပါဘူးကျမအနေနဲ့ကျမကတန်ရန်တန်ကြီးဘတ်စကားကပြီးပြီးစီးတာမူလို့လေကျမထပီးเสียအကြောင်းရှိဘူးလို့ကျမယုံကြည်ပါတယ်။ဒါအပြင်ကျမကိုခုလိုခွဲခြားဆက်ဆံတာမျိုးကိုလေကျမမခံတော့ဘူးလို့ဆုံးဖြတ်တဲ့အတွက်အခုလိုဘတ်စကားပေါ်မှာခုံနေရကိုမဖယ်ပေးခဲ့တာပါလို့ Rosa Parks ကပြောခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာ racial segregation လို့ခေါ်တဲ့အသားရောင်ခွဲခြားတဲ့စနစ်ကိုကျင့်သုံးတဲ့ထိုးစဉ်ကခီးသွွားရမှာလူပြူကရှည်တန်းခုံလူမဲတွေကနောက်တန်းခုံတွေမှာထိုင်ကြရပြီးလူပြူတွေတွေရှည်တန်းခုံတွေမှာနေရာမရှိရင်နောက်တန်းခုံမှာလူမဲတွေကဖယ်ပေးကြရတာဖြစ်ပါတယ်ဒါကို Rosa Parks ကဆန့်ကျင်ခဲ့တာပါအလားတူပဲကျောင်းတွေစားတောက်ဆိုင်တွေရုပ်ရှင်ရုံတွေစသဖြင့်မှာလေလူပြူနဲ့လူမဲတွေကိုခွဲခြားဆက်ဆံထားတာပါ Rosa Parks ရဲ့ Montgomery မြို့ကလေးမှာဒီအသားရောင်ခွဲခြားတဲ့စနစ်ကို Parks River မှာတခြားလူမဲအမျိုးသမီးတွေကအခံခဲ့လို့အဖမ်းခံခဲ့ကြရတာတွေလည်းရှိခဲ့ပါတယ်။ဒါပေမဲ့လို့လေဒီတစ်ခါ Rosa Parks အဖမ်းခံခဲ့ရတော့လူမဲလူအဖွဲ့အစည်းကဒီဖြစ်ရကိုမခံတော့တဲ့အတွက်သူ့နောက်မှာဝိုင်းပြီးရပ်တည်ပေးခဲ့ကြပါတယ်။ Rosa Parks ကတော့အလုပ်ပြုတ်ခဲ့ပြီး Alabama မှာအလုပ်ရှာမရတဲ့အတွက်ကြောင့်လေသူနဲ့သူခင်မဟာ Detroit မြို့ကိုပြောင်းခဲ့ကြရပါတယ်။ထို့စီလူမဲအဖွဲ့အစည်းဖြစ်တဲ့ NAACP ကလည်းဒီဖြစ်ရကိုစံတက်ခံဖြစ်ရှေ့တန်းတင်ခဲ့ပါလေထို့သဖြင့်ထိုးစင်းကပြည်သူ့ခွင့်ရေးလှုပ်ရှားမှုမှာခေါင်းဆောင်ဖြစ်တက်လာသူကတော့တရားဟောဆရာဒေါက်တာမာတင်လူသကင်းပဲဖြစ်ပါလေထိုးစင်းလူပြူလူမြဲခွဲခြားမှုဆက်ဆံရေးအဆုံးသတ်ဖို့ငြိမ်းချမ်းစွာတိုက်ပွဲဝင်ဖို့ဆုံးဖြတ်ခဲ့သူဒေါက်တာကင်းပြောခဲ့တာကိုလည်းပြန်ပြောင်းတင်ပြလိုပါလေ
Segregation in public transportation will pass away eventually.
အများပြည်သူအသုံးပြုတဲ့တယ်ယူပို့ဆောင်ရေးမော်တော်ယာဉ်တွေရထားတွေပေါ်မှာအသားရောင်ခွဲခြားမှုစနစ်ဟာတစ်နှစ်အဆုံးသတ်မှာပါ။ဒါကြောင့်ဒီကနေ့ကစပြီးတော့ကျွန်တော်တို့ဒါကိုရင်ဆိုင်နိုင်ဖို့ပြင်ဆင်ကြဖို့လိုမယ်လို့ထင်ပါတယ်။အဲ့ဒီအချိန်ရောက်လို့အခြေအနေတွေကိုရင်ဆိုင်ရတဲ့အခါမှာကျွန်တော်တို့တိတ်ခါရှိရှိတည်တည်ငြိမ်ငြိမ်စင်ချေနှုံတရားရှိရှိနဲ့ရင်ဆိုင်ကြပါစို့
။ဒေါက်တာမာတင်လူသကင်းဦးဆောင်တဲ့လှုပ်ရှားမှုကြောင့်လေအသားရောင်ခွဲခြားရေးစနစ်ဟာဥပဒေအရအမေရိကန်ပြည်ထောင်စုမှာအဆုံးသတ်ခဲ့ပါတယ်။ဒေါက်တာမာတင်လူသကင်းကတော့အလုပ်ကြံခံခဲ့ရပါတယ်။ Rosa Parks ဟာ1980ခုနှစ်များနောက်ပိုင်းမှာလေအသားရောင်ခွဲခြားမှုတိုက်ဖြည်းလှုပ်ရှားမှုတွေဆက်လက်ဆောင်ရွက်ခဲ့တယ်လို့ Detroit မြို့မှာလူမဲလူငယ်တွေအသက်မွေးဝမ်းကြောင်းအကြံပေးဌာနကိုလေဖွင့်လှစ်ပေးခဲ့ပါတယ်။ခုလိုဒန်းတူခွင့်ရရှိမှုတွေသူ့ဘဝမှာမနာမနေကြိုးပမ်းမှုတွေကြောင့်1990ခုနှစ်မှာထိုးစင်သမ္မတ Bill Clinton ကအရသားတွေကိုပေးတဲ့အမြင့်ဆုံးဆုတစိတ်ဖြစ်တဲ့သမရရဲ့လွတ်မြောက်မှုဆုတစိတ်အပြင်လွတ်တော်ဆိုင်ရာအမြင့်ဆုံးရွှေစိတ်ဆုကိုလည်းသူ့ကိုချီးမြှင့်ခဲ့ပါတယ်။ထိုစဉ်သမရကလင်တန်ဆုပေးပွဲမှာပြောခဲ့တာကတော့
Rosa Parks ignited the most significant social movement in modern America.
Rosa Parks ခေတ်အမေရိကန်သမိုင်းမှာအထင်ကရအကြဆုံးလူမှုရေးအပြောင်းလဲဖော်ဆောင်မှုကိုစတင်ပေးခဲ့သူပါ။ပြည်တွင်းစစ်ဖြစ်စေခဲ့တဲ့အကြောင်းရင်းတွေအဆုံးသတ်စေဖို့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်73 74နဲ့15တို့မှာပြည့်ရထားတဲ့ကတိတွေကိုဖြည့်ဆည်းနိုင်ဖို့ကြိုးပမ်းပေးခဲ့သူပါ။နောက်နှစ်ပေါင်း90ကျော်အောင်ပဲ Rosa Parks ဟာတစ်ချိန်ကဗတ်စကားပေါ်မှာနေရာမဖယ်ပေးခဲ့တာထက်ကြော့လွန်ပြီးတခြားဒန်းတူအခွင့်အရေးရပိုင်ခွင့်အတွက်ကြိုးပမ်းပေးခဲ့သူဖြစ်တာမို့သူ့ကိုသမရကချီးမြှင့်တဲ့လွတ်မြောက်မှုဆုတစိတ်အပြင်ကျွန်တော်နဲ့အတူလွတ်တော်ခေါင်းဆောင်တွေကလည်းလွတ်မြောက်မှုရှုတစိတ်စုသူကိုချီးမြှင့်ပါတယ
် Rosa Parks ဟာ2005ခုအောက်တိုဘာလ24ရက်နေ့အသက်92နှစ်အရွယ်မှာကွယ်လွန်ခဲ့ပါတယ်ထိုစဉ်သူ့ရဲ့ဇာပနအခမ်းအနားကိုတက်ရောက်ခဲ့တဲ့သမ္မတဘရက်အိုဘားမားအမှတ်တရပြောခဲ့တာကိုလေပြန်ပြောင်းတင်ပြလိုပါတယ
် We honor this woman Rosa Parks by finding within ourselves the courage to do what
ကျွန်တော်တို့ဒီကနေ့ကာရဝပြုတဲ့အမျိုးသမီးကြီးဟာနိုင်ငံရေးယာရုလက်ကင်ထားသူမဟုတ်ပါဘူးကျော်ဝချမ်းသာတဲ့လူလည်းမဟုတ်ပါဘူးအထက်တန်းလွှာသတင်းတွေမှာပေါ်ပြခံရသူလည်းမဟုတ်ပါဘူးထိတ်တန်းတက်ကသူကဘွဲရသူတူလည်းမဟုတ်ပါဘူးသူ့ဘဝအများပိုင်းမှာသူဟာဆက်ချုပ်စားခဲ့သူပါဒါပေမဲ့ကျွန်တော်တို့နိုင်ငံရဲ့သမိုင်းကိုပြုစုတဲ့အခါမှာတော့ဒီအေးအေးဆေးဆေးနေတတ်တဲ့အမျိုးသမီးရဲ့အမိဟာလွတ်တော်အမတ်တွေတမရရဲ့အမိတွေမေ့သွားတာမှာ သူ့အမိကိုတော့အမြဲတည်းရနေကြမှာပ
ါ Rosa Parks ကိုကာရဝပြုခဲ့သူနောက်တူကတော့ Washington DC အောက်လွှတ်တော်မှ Eleanor Holmes ပဲဖြစ်ပါတယ
် In great humility Rosa Parks gift
Rosa Parks အနေနဲ့တိမ်မွေးစွာပဲပြပြတတအတိပေးခဲ့တာကကိုကိုကိုလူမြအောင်လှုပ်ရှားဖို့ဆိုတာပါပဲ
1973ခု February 4ရက်နေ့မှာမွေးဖွားခဲ့သူ Rosa Parks ဟာသူ့အသက်တရာပြည့်တဲ့အထိမ်းအမှတ်ဖြစ် Rosa Parks တစိကောင်းကိုစာတိုက်ကြီးကနေထုတ်ဝေရောင်းချခဲ့ပါကြောင်းတင်ပြရင်းဒီသတင်းပိုင်ရဲ့အမျိုးသမီးများကန္တကိုညီကုန်းချူအပ်ပါလေရှင
်ဒေါ်လာလာတန်တင်ဆက်နေတဲ့အမျိုးသမီးကန္တပါရှင်ဒီစီစဉ်ကိုတောက်ကြနေ့ညတိုင်းမှာလည်းထုတ်လွှင့်နေပါတယ်အခုတော့စနေနေ့နဲ့ KVOE မြန်မာပိုင်းစီစဉ်အတွက်သိပ္ပံနဲ့ဤပညာကန္တကိုထုတ်လွှင့်တော့မှာပါဒေါက်ခင်မျိုးသက်ကစီစဉ်တင်ဆက်ထားပါတယ်ရှင်
ဒီတစ်ပတ်တော့ရေတယံစာတအရင်အမြင့်တွေတဲကမြေအောက်ရေကိုထိမ့်သိမ့်ဖို့လိုအပ်နေတယ်ဆိုတော့ကိုပြောပြပေးပါစီမြန်မာနိုင်ငံမှာနွေရာသီရောက်လာတာနဲ့တချို့ဒေသတွေမှာတောက်သုံးရင်အခက်အခဲနဲ့ကြုံရလေရှိပါတယ်ရေအရင်မြင့်တွေတဲကမြေပေါ်မြေချောင်းအင်းအိမ်တွေအေးပါတယ်လို့မြေအောက်ရေကလည်းအဓိကကျတဲ့ကဏ္ဍကနေပါဝင်တာမို့မြေအောက်ရေတယံစာတကိုရေရှည်သုံးနိုင်အောင်ထိမ့်သိမ့်ဖို့လိုအပ်တယ်လို့ကုလသမဂ္ဂ UNICEF မှာရေးနဲ့တန်ရှင်းရေးဆိုင်ရာကျွမ်းကျင်သူဖြစ်တဲ့တာဝန်ထမ်းဆောင်ခဲ့သူဇလဘူမိပေရာပညာရှင်ဦးညွန့်လွင်ကပြောပါတယ်
။ကျွန်တော်တို့အဓိကအနေနဲ့တော့ရေပေါ်ရေဖြစ်တဲ့ဒီမြေချောင်းအင်းအိုင်ရေကန်နေရာနေတုံးတယ်။နောက်ဒုတိယပိုင်းကတော့ကျွန်တော်တို့မြေအောက်ရေပေါ့နော်။ပမာပြည်အထက်ပိုင်းကနေပြီးတော့ဟိုးတောင်ပိုင်းလောက်ထိကမြေအောက်ရေကိုနည်းနည်းနဲ့ကျွန်တော်တို့ထုတ်ယူသုံးဆွဲတာတွေရှိပါတယ်။ဒီမြောက်ရီထုတ်ယူသုံးဆွဲမှုနဲ့ပတ်သက်ပြီးတော့ဗမာနိုင်ငံမှာဒါဖေးကိုဝေတနီကြီးကဒါလုတ်တိုင်လာတဲ့နည်းစနစ်တွေလည်းရှိတယ်ဒီဘက်ကမှာဆက်ရီတွင်းနဲ့ပိုက်တွေချပြီးဒီအောက်ရီကိုထုတ်သုံးဆွဲတဲ့အပိုင်းတွေလည်းရှိလာတယ်အဲ့တော့အဓိကပြောချင်တာကဗမာပြည်မှာကျွန်တော်မြောက်ရီသုံးဆွဲမှုတွေဟာတစ်နေ့တစ်နေ့ကျွန်တော်ပို့ပြီးတော့များလာတယ်ဆိုများပြားလာတဲ့အချိန်မှာဒီမြောက်ရီအရာဇာတတွေပေါ့နော်အရင်းအမြစ်တွေကိုမဆုံးဆုံးအောင်မပြည့်စုံအောင်ရေရှည်ကျွန်တော်သုံးဆွဲနိုင်အောင်ထိမ့်သိမ့်ဖို့လိုအပ်တယ
်ရေရှည်သုံးနိုင်အောင်မြောက်ရေအနေထားကိုစနစ်တကျလိလမှတ်တမ်းတင်ဖို့လိုအပ်ပြီးထောက်ယူသုံးဆွဲလိုက်တဲ့ရေအတွက်အစားပြန်ပြီးဖြည့်ပေးနိုင်တဲ့နေရာတွေကိုမပြည့်စုံမိစေဖို့လည်းလိုအပ်တယ်လို့ဆိုပါတယ
်မြောက်ရေကထောက်ယူသုံးဆွဲတဲ့အခါမှာမြောက်ရေအောင်စွာအဲမှာရှိတဲ့ရေကိုထောက်ယူသုံးဆွဲရတဲ့အတွက်ဘာမှကျွန်တော်တို့ပတ်စံအားထားလို့ပဲရှိတဲ့ငွေလေးကိုထောက်သုံးလို့ရှိရင်ဒီနေ့မှဒါကုန်သွားမယ်ကျွန်တော်အတိုးရင်းဝါးကိုပဲကျွန်တော်ထုတ်ပြီးသုံးမယ်ဆိုရင်ဒါရေရှည်ကျွန်တော်သုံးလို့ရမယ်ဆိုတော့အဓိကကျွန်တော်တို့ဒီမီးစနစ်တကြပေါ့နော်မီးအောင်ရေအောင်တော့တခုဆိုရင်ကျွန်တော်တေးချာလေးလာဖို့လိုပါတယ်အဲ့လိုလေးလာတဲ့အခါမှာဒီမီးအောင်ရေဟာတစ်နှစ်တစ်နှစ်ကိုဘယ်လောက်ပမာဏပြီးကျွန်တော်ထုတ်ယူသုံးဆွဲနိုင်မလဲမီးအောင်ရေအောင်ကတိကျပျက်စီးမှုအနည်းဆုံးကဘယ်လိုရေရှည်ထုတ်ယူသုံးဆွဲနိုင်မလဲဆိုတာကိုစီစမ်းလေးလာဖို့ကျွန်တော်လိုတာပေါ့နော်ဒီပြိုင်တဲ့အဲမှာပဲဒီမြောက်ရီကိုပြန်လေဖြည့်တင်းတဲ့နေရာတွေရှိတယ်ကျွန်တော် research area တွေပေါ့နော်ဒီ research area တွေဒီပြန်လေဖြည့်တင်းတဲ့နေရာတွေကိုကျွန်တော်မဖြည့်ဆည်းဖို့လိုပါတယ်ဆောမာပြီးမှဒါဥစားပြေးပြီးတော့ဆောင်ရွက်တဲ့လုပ်ငန်းတစ်ခုကိုကျွန်တော်ယူစားပါတယ
်ဒါအပြင်မြောက်ရီကိုထုတ်ယူသုံးဆွဲတဲ့တွင်းနေတူရမှာလည်းစီကံသတ်မှတ်ဖို့ကအရေးကြီးပါတယ
်တွင်းတူရဲ့အခါမှာပေါ့နော်အဓိကကကျွန်တော်ကစိတ်ရည်ရည်တူလာလဲတော်တော်လေးများပြားလာတယ်စကြိုးရည်အနေနဲ့ရောလူသုံးအနေနဲ့ရောရပြလာတဲ့အတွက်တွင်းတူတဲ့နေရာမှာတွင်းတူတဲ့စီကံပေါ့ဤဥပဒေတွေတေချာထုတ်ပြန်ဖို့လိုပါတယ်အဲ့ဒါဆက်စင်ကကျွမ်းကျင်တဲ့ပညာရှင်တွေ water well drilling နဲ့ပတ်သက်ပြီးကျွမ်းကျင်တဲ့ပုဂ္ဂိုလ်တွေရှိတယ်ဆိုအဲ့ဒီပုဂ္ဂိုလ်တွေနဲ့ဒီဆက်စင်ကတာဝန်ရှိတဲ့ဝန်ကြီးဌာနအနေနဲ့ညှိနှိုင်းပြီးဒါတွေကိုအရေးပေါ်ဆောင်ရွက်တင်မယ်လို့ကျွန်တော်မြင်ပါတယ်။ဘာကြောင့်လဲဆိုတော့မြေအောက်ရေအောင်လာတစ်ခုဟာပျက်စီးသွားပြီးမှဆိုရင်ပြန်ပြီးတော့ပြုပြင်ဖို့ဟာအမှန်တရားပါလေ
။မြေအောက်ရေကိုမြန်မာနိုင်ငံမှာပေါ့နော်ဘလောက်အရေးကြီးထိန်းသိမ်းဖို့လိုနေပါလဲ
။ဥပမာလေးတစ်ခုပေါ့နော်ဒီလိုစိတ်ရည်တွင်းနေဟာရေကောင်းရေတန်းထွက်တယ်။အခန်းကရေဝင်လာတာနဲ့တပြိုင်တည်းတည်းအဲ့ဒီရေကောင်းရေတန်းတောက်သုံးနိုင်တဲ့အဆင့်မဟုတ်တော့ဘူး။ငံတက်နှုံးနေမြင့်တက်လာ။ဒီလိုအကျုံးပေါ်မှာဒါတွေဟာအများပြားဖြစ်နေသလိုဟိုတင်းတင်းကြပ်ကြပ်ပြောရရင်ကျွန်တော်ရန်ကုန်မြို့မှာပေါ့နော်။ဘလုံးဒေတာတဝိုက်ပေါ့။အလုံးဘက်မှာကျွန်တော်တို့တွင်းတွင်းရေကောင်းရေတန်းရတယ်။အခုတပြေးပြေးတပြေးပြေးနဲ့ကျွန်တော်တွင်းတွင်းတွင်းနဲ့ဒီအပေါ်ပိုင်းအလွှာတွေမှာရေငန်တွေဝင်လာတယ်။ဆိုတော့အဲ့ဒါတွေဟာဒီကကြတင်းတင်းကိုလိုအပ်ပါလေအဓိကပါလဲဆိုတော့ထုတ်ယူသုံးဆွဲမှုကိုကျွန်တော်တို့ကန့်သတ်ဖို့လိုတယ် ်တပြိုင်တည်းတည်းမှာပဲဒီမြေအောက်ကြီးကိုအဓိကကာကွယ်နိုင်တဲ့မြေနံပေါ့လို့ဘူးလို့ရပါတယ
်ဆရာမြေအောက်ကြီးကိုတူးဖော်ပြီးသုံးဆွဲတဲ့နေရာမှာဆော့ဆော့တွင်းတူတာကိုစီကန်းတကြထားရမယ်လို့ပြောတယ်ဘလို့စီကန်းနေလို့ပါလဲ
ကျွန်တော်တို့ဒီတွင်းတူတဲ့ drilling technology ကကဘာတုံးအဲကုတ်စီလို့ပြောမှာပေါ့နော်ရှိပါတယ်ဒါနိုင်ငံတိုင်းမှာကျွန်တော်တို့ drilling ကုတ်စီရှိတယ်ဆိုဗမာပြည်မှာလည်းရှိခဲ့ပါတယ်ဆိုတော့လေဒီမြေပညာပိုင်းမှာပေါ့နော်ပို့ပြီးတော့အီကန်လိုက်နာအောင်ကျွန်တော်တို့ဘဟုအနေနဲ့ချမှတ်ထားတဲ့ဥပဒေစီမင်းစည်းကမ်းတွေကိုလိုက်နာကျင့်သုံးလာနိုင်အောင်ကျွန်တော်ဆောင်ရွက်ဖို့လည်းလိုတယ်ရေအောင်ရေအောင်စွာကအလွာလိုက်လွာလိုက်ရှိတယ်ဆိုတော့အပေါ်ပိုင်းအတိတ်ပိုင်းမှာရှိတယ်အလယ်အလတ်ဖြစ်တဲ့ဟာလားပြည်ငယ်ရာကျော်300 400အိမ်ဝန်းကျင်မှာလည်းရှိတယ်အနက်ပိုင်းတွေမှာလည်းရှိတယ်အဲ့တော့ဒီမြေအောင်ရေအောင်စွာတွေကိုဖောက်တဲ့အခါမှာကျွန်တော်တူးထလိုက်တဲ့အချိန်မလိုအပ်တဲ့အလွာတွေကိုကျွန်တော်ပိတ်နိုင်တယ်လို့ဆိုလိုချင်တဲ့သဘောကကိုရေမထုတ်တဲ့အလွာတွေကိုဒီတိုင်းထားမယ်ဆိုလို့ရှိရင်တစ်ချိန်ချိန်မှာအပေါ်မှာဒီမှာရေငန်ရှိမယ်ဆိုတာရေငန်ကအောက်မှာကောင်းတဲ့ရေအောင်းလွာဖြစ်တဲ့ရေကြိုးသွားပြီးပျက်စီးစေတယ်နော်အဓိကကတော့ contamination လို့ပြောတာ contaminate ဖြစ်သွားရင်ဒီရေကျွန်တော်ဘလို့မှပြန်ပြီးတော့ကောင်းအောင်ပြုတ်ပြင်ဖို့မလွယ်တော့ဘူးအဲ့တော့အဲ့ဒီမှာလိုအပ်တဲ့တော့တွင်းတူးတဲ့ညီလန်းတွေကိုသေးသေးသေးချင်းချင်းချင်းလုပ်နိုင်လို့လိုတယ်ဆိုအခုကကျွန်တော်တို့ဒီ public sector လည်းတူးတယ်ဆိုဌာနဆိုင်ရာလည်းတူးတယ်ဒါပေမဲ့ public sector မှာကျတော့သေးသေးသေးချာလုပ်နိုင်တဲ့ဒီပညာပိုင်းစက္ကရိယာပိုင်းကမရှိဘူးဒီကခုနပြောတဲ့ဒီဥပဒေရင်းနဲ့ဒါကာကွယ်မထားဘူးဆိုရင်ဒီရောက်ရအောင်ပါလေစက်စီးနိုင်မှုအခြေအနေပုံပြီးတော့ကြီးကြပ်တယ်ပေါ့နော်အဲ့ဒါကလည်းကျွန်တော်တို့တိုင်းပြည်မှာလိုအပ်ချက်တစ်ခုပါပဲဒီကံကြားနဲ့တူးဖော်ရမယ်ပေါ့
ရေမထုတ်တဲ့အလွှာတွေကိုပိတ်မယ်ဆိုတကယ်လို့တွင်းတူးတဲ့ဒီပေါ့နော်ဒီတာမန်လူတယောက်ကဘယ်လိုလုပ်သိနိုင်မလဲဒီမလိုတဲ့အလွှာဖြစ်မှာ
အဲမလိုတဲ့အလွှာဆိုတာကကျွန်တော်တို့လွယ်လွယ်အရေးစကားနဲ့ပြောရရင်ကျွန်တော်ရေမဖမ်းတဲ့အလွှာပေါ့နော်ရေမဖမ်းတဲ့အလွှာကိုသူကစစ်စစ်ချာချာဟာလားကျွန်တော်တို့လုံအောင်မပိတ်ဆို့ဘူးကျွန်တော်တို့အဓိကပြောရရင်ဆီးလုတ်တယ်ခေါ်တာပေါ့ဆီးလင်းလုတ်တယ်ဒီလောက်ကတော့အလွယ်ဆုံးကြီးနဲ့ပြောရင်ကျွန်တော်တို့ရေမစိမ့်နိုင်တဲ့ပစ္စည်းတစ်ခုနဲ့တိတ်ဖို့လိုတယ်။နော်အဓိကကတော့ရှွန့်ပေါ့။ရှွန့်နဲ့ပိတ်နိုင်ပိတ်နိုင်မယ်နော်ဗီလာညီအစီနဲ့ကျွန်တော်တို့ပိတ်မယ်။ဒါတိုင်းတကယ်တမ်းလောက်ကြတဲ့အခါကျတော့သူ့မှာပစ္စည်းလိုတယ်၊ဒီပညာလိုတယ်၊ကျွမ်းကျင်ဖို့လိုတယ်ပေါ့နော
်။ဆရာဒီအိမ်နေမှာတချို့ခြံမြေရှိတဲ့လူတွေပေါ့နော်။အစိုးရပေးတဲ့ရေနဲ့လည်းမလောက်ဘူးဆိုလို့ရှိရင်ကိုယ်ပိုင်တွင်းနဲ့တူးကြပါတယ်။ဒီလိုတူးတဲ့အခါမှာဘာတွေသတိထားဖို့အဓိကလိုပါလဲ။
တွင်းတူးတဲ့အခါမှာပုပ်ပိကအနေနဲ့တူးမယ်ဆိုလို့ရှိရင်နော်မီးဥပဒေတွေစီကံနေကျွန်တော်တို့တိကျနိုင်တာပေါ့လို့ပါလေ။ဒီနေ့ကျွန်တော်တို့ပြောသလိုပေါ့နော်။ရေအောင်ကတစ်ခုတည်းမဟုတ်ဘဲနဲ့ကျွန်တော်တို့သုံးလေးခုဖြတ်တူးရတဲ့အခါတွေရှိတယ်။ဖြတ်တူးရတဲ့အခါမှာသူမသုံးတဲ့ဒီနေ့အလွှာတွေကိုပိတ်ထားဖို့ပိတ်နိုင်ဖို့လိုတယ်ပေါ့နော်။နောက်တစ်ခုကအပေါ်ဆုံးမှလည်းဒီအပေါ်ဘိုင်းကိုကျွန်တော်တို့ကဒါ wellhead လို့ခေါ်တာပေါ့နော်။ wellhead structure တစ်ခုကို public sector မှာဒါတော်တော်ကိုအားနည်းတာကျွန်တော်တို့တွေ့ရတယ်။ဒီအပေါ်ပိုင်းကိုတိတိကျကျလုံအောင်ကျွန်တော်ကွန်ကရစ်နဲ့ပိတ်ဖို့လိုတယ်။ဒါမှဒီအပြင်ကမလိုလားတဲ့ဒီရေကျိုးရေညစ်တွေပေါ့နော်။ဒီအရာဒီမြောက်ဆီအောင်စွာလဲကိုကျွန်တော်ဝင်ပြီးတော့ဒီအောင်လာမပြည့်စုံနိုင်ပါဘူး
။ဇလဘူမိဗေဒပညာရှင်ဦးညွန်လွင်ပါ။နောက်တစ်ပတ်မှာတော့မြောက်ရေတန်ရန်ဇာတကိုရေရှည်သုံးနိုင်အောင်အစားပြန်ပြီးဖြည့်ပေးဖို့ဘယ်လိုလှုပ်ဆောင်နိုင်လဲဆိုတာတွေကိုပြောပြပေးမယ်ဆိုတော့တင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော
်။ဒေါက်ကင်မြတ်သက်ရဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ခဲ့တာပါရှင်။ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အပတ်စဉ်ကဏ္ဍတွေကိုအင်တာနက်စာမျက်နှာပေါ်မှာလည်းနားဆင်ဖတ်ရှုနိုင်ပါတယ်လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်ရှင
်အမေရိကန်အစိုးရရဲ့သဘောထားအမြင်အဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုကနေဒါနဲ့မက္ကဆီကိုနိုင်ငံတွေဟာတာမန်အိမ်နီးချင်းနိုင်ငံတွေမဟုတ်ကြပါဘူးမြောက်အမေရိကတိုက်နဲ့မြောက်အမေရိကတိုက်ထဲကလူမှုအသိုင်းအဝိုင်းကြီးကိုတာယာဝါပြောစီဖို့ပူပေါင်းအထောက်ဆောင်ရွက်နေကြတဲ့အိနီးချင်းနိုင်ငံတွေဖြစ်ကြပါတယ်။ဒီနိုင်ငံ၃နိုင်ငံလုံးရင်ဆိုင်နေရတဲ့စင်ခေါ်မှုတစ်ခုကတော့အစွန်းရောက်အကြမ်းဖက်မှုဖြစ်ပါတယ်။ပြီးခဲ့တဲ့စာအုပ်ပေါက်တုန်းကကနေဒါနိုင်ငံအော်တိုဝါနဲ့ကျူဘက်မြို့တွေမှာအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့ပါတယ်။မက္ကဆီကိုနိုင်ငံမှာဆိုရင်လည်းမူရရာစာတွေရဲ့ရက်ဆက်အကြမ်းဖက်မှုတွေမကြာခဏဖြစ်နေပါတယ်။အစိုးရ၃ခုစလုံးဟာနှိုးကြားသတိရှိပြီးတည်င်းအချက်အလက်တွေကိုမျှဝေကာသက်ဆိုင်ရာပြည်သူပြည်သားတွေကိုကာကွယ်နေတဲ့အပြင်အကြမ်းဖက်မှုတွေကိုအမြင့်ဖြတ်နိုင်ဖို့ဆောင်ရွက်နေတဲ့နိုင်ငံသားမဟာမိတ်တွေကိုထောက်ခံအားပေးမယ်ဆိုတဲ့တန်ဋိဌာန်နဲ့ဆောင်ရွက်နေကြတယ်လို့ဘော့စတန်မြို့မှာမကြာခင်တုန်းကကျင်းပခဲ့တဲ့ သုံးနိုင်ငံနိုင်ငံသားရေးဝန်ကြီးများအဆင့်ဆွေးနွေးပွဲမှာအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောကြားခဲ့ပါတယ်။အီရတ်နိုင်ငံကိုဘာနီမြို့မှာရှုံးနိမ့်သွားပြီလို့ဝန်ခံခဲ့ရတဲ့ ISIL စစ်သွေးကြွတွေကိုတံပြန်နှိမ်နှင်းနိုင်ဖို့အပါအဝင်အစွန်းရောက်အကြမ်းဖက်မှုတွေကိုခြေမှုန်းနိုင်ဖို့အမေရိကန်၊ကနေဒါနဲ့မက္ကဆီကိုနိုင်ငံတို့ကြားကြဲကြဲပြန့်ပြန့်ဆွေးနွေးခဲ့ကြပါတယ်။တစ်ချိန်တည်းမှာပဲနိုင်ငံဖြတ်ကျော်ကျူးလွန်နေတဲ့ရာဇဝတ်ကိန်းတွေကိုနှိမ်နှင်းနိုင်ဖို့နဲ့တကမ္ဘာလုံးမှာတရားဥပဒေစိုးမိုးရေးအပေါ်လေးစားလိုက်နာကြဖို့အတွက်အမေရိကန်နဲ့မဟာမိတ်နိုင်ငံတွေကြားမှာအချက်အလက်တွေမျှဝေပူးပေါင်းဆောင်ရွက်နေကြပါတယ်။ဆက်လက်စီးပွားရေးတိုးတက်နေတာနဲ့အတူနေဆက်ကုံသွဲရေးကိုလည်းတိုးချဲ့နေပါတယ်။ NAFTA သဘောတူညီချက်အရကနေဒါနဲ့မက္ကဆီကိုနိုင်ငံတွေစီကိုကုန်တင်ပို့မှုကနေအမေရိကန်အလုပ်အကိုင်ထောင်ထဲချီကိုအထောက်အကူဖြစ်စေပါတယ်။Pacific သမုဒ္ဒရာဖြတ်ကျော်ကုန်သွယ်ရေးသဘောတူညီချက် TPP လို့သဘောတူညီချက်မျိုးဟာလဲကုန်သွယ်ရေးတိုးတက်စေဖို့အတွက်မရှိမဖြစ်လိုအပ်ပါတယ်။ကမ္ဘာ GDP ရဲ့40ရာခိုင်နှုန်းကျော်ကမ္ဘာကုန်သွယ်မှုရဲ့သုံးပုံတစ်ပုံနဲ့သက်ဆိုင်နေတဲ့ TPP သဘောတူညီချက်ဟာအလုံသမားရေးရာစံချိန်စံနှုန်းတွေတဘာဝပတ်ဝန်းကျင်ကိုမထိခိုက်စေမဲ့အာမခံချက်တွေနဲ့ရေးဆွဲထားတာဖြစ်ပါတယ်။တန်ရှင်းတဲ့လောင်စာကိုအသုံးပြုပြီးတဘာဝပတ်ဝန်းကျင်ကိုကာကွယ်ထိန်းသိမ်းစောင့်ရှောက်တဲ့တစ်ချိန်တည်းမှာစီးပွားရေးတိုးတက်အောင်ဘယ်လိုလုပ်ကြမလဲဆိုတာကိုဘော့စတန်မြို့မှာအမေရိကန်၊ကနေဒါနဲ့မက္ကဆီကိုနိုင်ငံတွေဆွေးနွေးခဲ့ကြပါတယ်။တစ်ချိန်တည်းမှာပဲကျူးဘားနိုင်ငံကလူ့အခွင့်အရေးအခြေအနေတွေတိုးတက်လာစေဖို့အတွက်မက္ကဆီကို၊ကနေဒါနဲ့အမေရိကတိုက်လူမှုအသိုင်းအဝိုင်းတွေနဲ့အမေရိကန်ကဆက်လက်စူးစမ်းဆောင်ရွက်သွားဖို့လိုလားနေပါတယ်။အမေရိကန်၊မက္ကဆီကိုနဲ့ကနေဒါသုံးနိုင်ငံလုံးကဒီမိုကရေစီစံနှုန်းတံပိုးတွေကိုမြင့်တင်ပြီးလူ့အခွင့်အရေးကိုကာကွယ်ဖို့အမေရိကန်နိုင်ငံများအဖွဲ့ကိုခိုင်မာတောင်းတင်းစေဖို့နဲ့ဧပြီလကျရင်ပနားမနိုင်ငံမှာကျင်းပမယ့်အမေရိကန်နိုင်ငံများထိပ်သီးစည်းဝေးပွဲကိုအောင်မြင်နိုင်ဖို့အတွက်ကတိပြုခဲ့ကြပါတယ
်။မေဂန်အစိုးရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုထုတ်လွှင့်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သားဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးလိုပါတယ်ရှင်။စနေနေ့နေ့ခင်းအစီအစဉ်အတွက်သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြမှာပါရှင
်။ရုရှားဆိုရတိုက်ခံတွေရဲ့အဓိကခေါင်းဆောင်တဦးဖြစ်သူနဲ့ဒုတိယဝန်ကြီးချုပ်ဟောင်းဘော်ရစ်နမ်ဆော့ဖ်ဟာမော်စကိုမြို့လယ်ကောင်မှာတောက်ကြာနေကြကတနက်နေ့အပြစ်ခံပြီးတည်ဆုံသွားပါတယ်။ခရမ်လင်နန်တော်ဘီနာကတရားပေါ်မှာပြတ်လျှောက်သွားနေတဲ့အချိန်ဘီနာဖြတ်ပေါ်တဲ့ကားတစ်စီးပေါ်ကနေနမ်ဆော့ဖ်ကိုတနက်နေ့၄ချိန်ပြစ်သွားတာလို့ပြည်ထရေးဝန်ကြီးဌာနကပြောပါတယ်။နမ်ဆော့ဖ်အသက်ခံရတဲ့ကိစ္စသမရဗလာဒီမီယာပူတင်ကိုချက်ချင်းကြောင်းကားကြခဲ့ပြီးဆောင်ရွက်စစ်ဆေးမှုကိုရုရှားအစိုးရကကြီးကြပ်လှုပ်ဆောင်သွားမယ်လို့အစိုးရအဖွဲ့ Ildatus သတင်းဌာနကပြောပါတယ်။ Nemtsov ဟာ1990ပြည်နှစ်တွေကဒုတိယဝန်ကြီးချုပ်ဖြစ်ပြီးအဲ့ဒီတုန်းကသမ္မတ Boris Yeltsin ကိုဆက်ခံမဲ့သူဖြစ်ရုရှားလိလာသူအများပြားကခံမှန်းခဲ့ကြတာပါ။တင်းကျပ်တဲ့ဘာသာရေးယူဝါဒကိုစန့်ကျင်ရေးသားသူထင်ရှားတဲ့ Bangladesh နယ်ဘွားအမေရိကန်နိုင်ငံသား blogger တူဘင်္ဂလားဒေ့ရှ်နိုင်ငံရဲ့မြို့တော်မှာဓာတ်နဲ့အခုခံရပြီးတည်ဆုံသွားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘွားအမေရိကန်နိုင်ငံသား Avijit Roy နဲ့ဇနီးပြည်သူ Rafida Ahmed တို့ဟာလာကရက်ကတူမှလုပ်တဲ့စာအုပ်ပြပွဲတစ်ခုကနေပြန်လာပြီးတဲ့နောက်ကြာသပတေးနေ့ညနှောင်းပိုင်းမှာတိုက်ခိုက်ခံရတာလို့အာဏာပိုင်တွေကပြောပါတယ်။ဆိုမာလီပြည်နယ်မြို့တွေပြန်ပြေးဆွဲသွားပြီး၅နှစ်ကြာဖမ်းဆီးထားခဲ့တဲ့ထိုင်းငါဖမ်းသင်္ဘောသား၄ယောက်ကိုအခုနောက်ဆုံးပြန်လွှတ်ပေးလိုက်ပါပြီ။ပြန်ပြေးဆွဲခံရသူတွေလူမျိုးလာတာကိုဆိုမာလီယာနိုင်ငံဆိုင်ရာကုလသမဂ္ဂကိုယ်စားလှယ်နီကိုလက်စ်ကေးကတောက်ကြနေမှာတည်ပြုတယ်လို့ကြိုးဆိုကြောင်းလည်းပြောပါတယ်။ကဘာကြီးဟာတိုကိုယောဂအန်ဒရကိုရင်ဆိုင်ဖို့ဘယ်တော့မှလည်းမတူအောင်ကောင်းကောင်းပြင်ဆင်ထားပေမဲ့တိုက်ယောဂဖြစ်နိုင်ချေကိုရင်ဆိုင်ဖို့တော့အလွန်မင်းအားနေနေလို့ပဲလို့ကမ္ဘာ့ကျန်းမာရေးအဖွဲ့တကူလေးချူကတောက်ကြနေမှာပြောလိုက်ပါရခင်ဗျာ
ကိုချွတ်ချွတ်သိန်းတရင်ချင်းချုပ်ကိုပြောပြသွားတာပါရှင်ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့မန်နန္ဒာချမ်းမာအင်ဂျင်နီယာကတော့ဇူဘဲအယ်တာရစ်ဖြစ်ပါတယ် VOE မြန်မာပိုင်းရဲ့မနေ့ဖက်အစီအစဉ်ကိုလိုင်းဒိုမီတာ24320လို့ကနေထုတ်လွှင့်ခဲ့တာပါရှင်နားဆင်ကြတဲ့တောရရှင်အားလုံးကိုလည်းအထူးပဲကျေးဇူးတင်ပါတယ်ဘေးပရာဂွေးကွာပြီးတော့မင်္ဂလာရှိသောနေ့တစ်နေ့ဖြစ်ကြပါစေရှင်ကျွန်မအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.